Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်အောက်တိုဘာလ24ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများသတင်းအောင်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ Sorry သတင်းစာဆရာတပ်ဖြတ်မှုမှာထောက်လန်းရေးရဲ့လက်ချက်ဖြစ်တဲ့ Sorry အရှင်မင်းသားရဲ့ပြောဆိုချက်ကိုလက်ခံလိုဝင်မယ်လဲသူ့မှာသာတာဝန်ရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအောင် Hillary Clinton နဲ့သမ္မတဟောင်း Barack Obama တို့ထံလိမ့်မှုထားတဲ့မတင်ကားစရာထုတ်နှုတ်ထုတ်ကိုကြားပြတ်ထောက်လန်းတွေ့ရှိပြီးအာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူညင်ညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကအတိမပြုနိုင်တဲ့အချက်လက်တွေကိုအခြေခံပြီးမြန်မာနိုင်ငံအပေါ်မှာအစိုးမြင်နေပြီးကြိုးကြောင်းခိုင်လုံမှုမရှိဘဲဝေဖန်ဆွတ်ဆွဲနေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးဟောက်တို့စွမ်းကတုံ့ပြန်လိုက်ပါတယ်
အဲ့ဒါဗျာအစီအခံစာတို့ဘာလို့ဆိုတဲ့ဟာတွေကလည်းတကယ်အင်တာဗျူးနဲ့ပဲလုပ်တဲ့ကိစ္စတွေပါလေအင်တာဗျူးနဲ့တော့ဆုံးဖြတ်လို့မရဘူးဗျာ
သတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူဖန်းစီခန့် 11 media သတင်းတော့3အမှုနောက်ဆုံးရအခြေအနေနဲ့အခြားစိတ်ဝင်စားပွဲမြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတပတ်တွင်းအားကစားသတင်းလွှာကိုတင်ဆက်ပေးဖို့ရှိပါတယ်ဒီလိုသတင်းလွှာနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင်
Sorry သတင်းစာဆရာကျမဲခါရှော့ကီအသက်ခံရမှုဟာ Sorry နိုင်ငံကကောက်ချစ်တဲ့ထောက်လှမ်းရေးတွေရဲ့လက်ချက်ဖြစ်တဲ့အကြောင်း Sorry အရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့ပြောကြားချက်ကိုယုံကြည်လိုတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒါမှမဟုတ်တူရကီနိုင်ငံအစ္စတန်ဘုံမြို့ကကောက်ဆစ်ဝင်ရုံးမှာအသက်ခံခဲ့ရတဲ့အမှုတွေအရှင်မင်းသားမှာတာဝန်ရှိတဲ့အကြောင်းပြောဆိုခဲ့တာပါ။အရှင်မင်းသားအနေနဲ့အရာရာကိုစီမံခန့်ခွဲနေသူဖြစ်တဲ့အတွက်ဒီကိစ္စမှာလည်းသူ့မှာတာဝန်ရှိတဲ့အကြောင်း Wall Street Journal ကိုသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။ Sorry အရှင်မင်းသားကိုဝေဖန်တဲ့စောင်းမားလေး Washington Post သတင်းစာမှာရေးသားခဲ့တဲ့တဲ့ဆာဆီယာခါရှောက်ကြီးတိဆုံးမှုကိုဖုံးကွယ်ခဲ့တဲ့လောက်ရအစိုးရဆုံးလောက်ရတစ်ခုဖြစ်နေလဲမနေ့တုန်းကပဲသမ္မတထရန့်ကဝေဖန်ပြောဆိုထားတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲဆော်ရီတဲ့ဆာဆီယာခါရှောက်ကြီးကိုတပ်ဖြတ်မှုမှာတာဝန်ရှိတဲ့သူတွေကိုတရားဥပဒေအရအရေးယူနိုင်အောင်ကြိုးပမ်းသွားမယ်ကြောင်းတူရကီသမ္မတရစ်ချစ်တိုင်ရဲ့အာရဝန်ကဒီနေ့ပဲကလစ်ပြုပြောဆိုလိုက်ပါတယ်လူသက်သမားတွေကဖုံးကွယ်ထားတာကိုလက်ခံမှာမဟုတ်သလိုအဖြစ်မှန်ကိုပုံမှန်လေးလေးဖော်ထုတ်နိုင်မှုရရှိထားတဲ့အချက်လက်တွေကိုမျှဝေသွားမှာဖြစ်တဲ့ကြောင်းလဲအန်ကာရာမြို့တော်မှာတူရကီသမ္မတကပြောဆိုလိုက်တာပါအောက်တိုဘာလ2ရက်နေ့ကတူရကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ Sorry ကောင်စစ်ဝင်ရုံးကိုတွားခဲ့ရကသတင်းစာဆရာခါရှော့ကြီးအသက်ခံခဲ့ရတာဟာကြိုတင်ချန်စီထားတဲ့လူရဲ့ဖြစ်ကြောင်းမနေ့တုန်းကလွတ်တော်မင်းကောမှာသမ္မတကပြောကြားခဲ့ပြီးတဲ့နောက်အခုလိုထပ်မံပြောဆိုလိုက်တာလည်းဖြစ်ပါတယ် Sorry ထောက်လှမ်းရေးတချို့ရဲ့လက်ချက်ဖြစ် Sorry ဆွေးရဘက်ကပြောကြားချက်ကိုလည်းတူရကီသမ္မတကပယ်ချထားပါတယ်ရရှိထားတဲ့ထောက်ထားတွေအရသတင်းစာဆရာခါရှော့ကြီးဟာရရဆက်ဆက်အသက်ခံခဲ့ရတာဖြစ်တဲ့အကြောင်းနဲ့ရက်ဆက်လာတဲ့ဒီလိုလောက်ရမျိုးဟာလူ့အသီးတရားကိုပါထိခိုက်စေသလိုလက်ထပ်ဆုပ်စာလုံခြုံရေးနဲ့ထောက်လှမ်းရေးအရာရှိတွေကိုအပြစ်ဖို့တာတူရကီနိုင်ငံအတွက်ရောနိုင်ငံတကာအတန်းဝိုင်းအတွက်ပါလက်ခံနိုင်စရာမရှိကြောင်းလည်းပြောဆိုခဲ့ပါတယ်တပ်ဖြတ်ဖို့အမိန်ပေးခိုင်းစေတဲ့သူကိုတရားဥပဒေအရအရေးယူဖို့လိုအပ်ကြောင်းနဲ့တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးဆော်ရီနိုင်ငံမှာဖမ်းဆီးထားတယ်လို့ဆိုတဲ့အရာရှိ၁၈ယောက်ကိုလည်းတူရကီနိုင်ငံမှာအမှုရင်ဆိုင်မှုတောင်းဆိုထားတာပါအမေရိကန်နိုင်ငံကြီးဝန်ကြီးမက်ပွန်ပီယိုကလည်းတပ်ဖြတ်မှုနဲ့ဆက်နွယ်သူအ ਨੇ စုံလူတချို့ကိုပေါ်ထုတ်ပြီးပြင်ွင့်ဗီဇာရုပ်သိမ်းအရေးယူလိုက်တဲ့အကြောင်းမနေ့နောက်မိတ်မှာပဲပြောဆိုထားပါတယ
်အမေရိကန်လွှတ်တော်နှစ်ရက်ကိုထိန်းချုပ်နိုင်ရေးအဆုံးဖြတ်ပေးမယ်တက်တန်းဝယ်ရွေးကောက်ပွဲတွေကျင်းပဖို့သတင်းနှစ်ပတ်တောင်မလိုတော့တဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရန့်ကတော့အမေရိကတိုက်အလဲပိုင်းကအထောက်အထားမရှိတဲ့ရွှေ့ပြောင်းဝင်ရောက်သူတွေအလုံးအရှင်းနဲ့အမေရိကန်ကိုအရောက်လာဖို့ကြိုးစားနေတဲ့အပေါ်ထက်တလဲလဲဆန့်ကျင်ပြောဆိုနေပါတယ်အတိုက်ခံဒီမိုကရက်တွေကတော့ကျန်းမာရေးစောင့်ရှောက်မှုအစည်းအဝေးလိုကိစ္စရည်နဲ့မဲဆွဲစည်းရုံးနေကြပြီးရွှေ့ပြောင်းဝင်ရောက်သူလူ့ကြီးနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးတာမျိုးမရှိဘဲ Republican တွေရဲ့နိုင်ငံရေးကစားကွက်တစ်ခုအဖြစ်နဲ့သာတုံ့ပြန်ထားကြပါတယ်။ရွှေ့ပြောင်းဝင်ရောက်သူလူ့ကြီးတဲ့မှာရာဇဝတ်မှုကျူးလွန်သူတွေအရှိလေပိုင်းဒေသကလူတွေပါဝင်နေကြောင်းအထောက်အထားမပြနိုင်မဲသမ္မတထရန့်ကပြောဆိုထားတဲ့အပေါ်မှာတော့လူ့ခွင့်ရေးလှုပ်ရှားသူတွေကကန့်ကွက်နေကြပါတယ်။ ရွှေပြောင်းဝင်ရောက်သူလူအုပ်ကြီးနဲ့အတူလိုက်ပါသတင်းယူနေကြတဲ့သတင်းထောက်တွေကမင်းမြန်တာမှာတော့အမေရိကန်မှာလုံလုံချုံချုံနဲ့ဘဝသစ်ထူထောင်မှုရွယ်ချောင်းရွှေပြောင်းဝင်ရောက်သူတွေကပြောဆိုကြပါတယ်။ဂွာတီမာလာနိုင်ငံနယ်စပ်ကိုဖြတ်ကျော်ပြီးနောက်ထပ်85ကီလိုမီတာဆက်လက်ချီတက်လာကြတဲ့ခမန်းကြီးလူပေါင်း 9,000 ကျော်ပါဝင်တဲ့လူအုပ်ကြီးဟာအမေရိကန်ကိုရောက်ဖို့အတွက်ဆက်လက်ခီးရှည်ဆက်ရောက်မှာဖြစ်တယ်လို့သမ္မတထရန့်ကတော့စစ်တပ်အကူအညီနဲ့ဟန်တားသွားမှာဖြစ်တယ်လို့သတိပေးထားပါတယ်ရှင်။
အမေရိကန်နိုင်ငံကြီးဝန်ကြီးဟီလာရီကလင်တန်ကိုလိမ့်မှုထားတဲ့မတင်ငါစရာထုတ်ထုတ်နဲ့သမ္မတဟောင်းဘရက်အိုဘားမားကိုလိမ့်ဆက်တက်ထားတဲ့ထုတ်ကိုကြားပြတ်ထောက်လှမ်းတွေးရှိခဲ့တဲ့အကြောင်းအမေရိကန် Secret Service အထူးထောက်လှမ်းရေးအဖွဲ့ကပြောဆိုလိုက်ပါတယ်။ဝန်ကြီးဟောင်းကလင်တန်ကိုလိမ့်ဆက်တက်ထားတဲ့ထုတ်ကတော့မနေ့နောက်ပိုင်းမှာပဲရှာဖွေတွေးရှိခဲ့တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။အစောပိုင်းသတင်းတွေမှာတော့ကလင်တန်ရဲ့နယူးယောက်မြို့စုံကနေအိမ်ကိုပေးပို့ခဲ့တာဖြစ်တဲ့အကြောင်းဖော်ပြကြပါတယ်။American သမ္မတဟောင်းဘေကလင်တန်နဲ့သမ္မတကရိုဟောင်းလည်းဖြစ်2016သမ္မတရွေးကောက်ပွဲမှာ Democratic Party ကိုယ်စားလှယ်လောင်းတူလည်းဖြစ်တဲ့ကလင်တန်တို့နေအိမ်မှာတွေ့ရှိခဲ့တယ်လို့ဆိုတဲ့ဖြစ်စရာဒီလာဇမ်းမိုင်းတို့က American ပြဟိတ်တာလူရှင် George Soros ရဲ့နေအိမ်ပြင်ဖက်စားလှယ်ပုံထဲမှာတွေ့ခဲ့ရတဲ့ဖြစ်စီနဲ့တူညီနေတဲ့အကြောင်းလဲ New York Times သတင်းစာကဖော်ပြပါတယ်။သမ္မတဟောင်းအိုဘားမားထံလိမ့်မှုထားတဲ့အထုပ်ကတော့ Washington မှာပဲထောက်လှမ်းတွေ့ရှိတာဖြစ်တဲ့အကြောင်းလဲ Secret Service ကပြောပါတယ်။ပောက်ခွဲဖြစ်စီဖြစ်နေတဲ့မတင်ငါစရာဖြစ်စီတွေကိုစားလှယ်ကိုပုံမှန်စစ်ဆေးရမှာတွေ့ရှိခဲ့တာဖြစ်ပြီးလိုအပ်တယ်လို့ကိုင်တွယ်စစ်ဆေးနေတဲ့အကြောင်းလဲပြောဆိုခဲ့တာပါ။မတင်ငါစရာဖြစ်စီတွေကိုတိုက်ရိုက်လက်ခံရရှိခဲ့တာမျိုးမဟုတ်တဲ့အကြောင်းနဲ့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေစတင်နေပြီဖြစ်တဲ့အကြောင်းလဲ Secret Service ကပြောဆိုထားပါတယ်။
မက္ကဆီကိုနိုင်ငံရဲ့ပစိဖိတ်ကမ်းရိုးတန်းကိုဟာရီကိန်းမုန်တိုင်းဝေလာဝင်ရောက်တိုက်ခတ်နေပါတယ်။မက္ကဆီကိုနိုင်ငံဆီနာလိုပြည်နယ်အနောက်မြောက်ဘက်ကထင်ရှားတဲ့အပန်းဖြေမြို့မာဇတ်လန်ရဲ့တောင်ဘက်ကီလိုမီတာ80အကွာမှာရှိတဲ့အစ္စလာဒဲဘော့စကတ်မြို့ကိုဝင်ရောက်တိုက်ခတ်ပါတယ်။မုန်တိုင်းပြင်းအဆင့်ကိုအဆင့်5အထိသတ်မှတ်ထားတာမှာတနအီကိုလေတိုင်နှုန်း195ကီလိုမီတာနှုန်းနဲ့တိုက်ခတ်နေတဲ့ဝေလာမုန်တိုင်းကအဆင့်3ရှိပါတယ်။မက္ကဆီကိုပြည်မကြီးနဲ့ကီလိုမီတာ100လောက်မှာရှိပြီးပြည်တော်စုအစိုးရရဲ့အချင်းထောင်ရှိရာအစ္စလမ်မာရီကျွန်းစုကိုလည်းဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ပါတယ်။အချင်းသားတွေဘေးကင်းရေးအတွက်ကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးမေးမြန်းတာကိုတော့အာဏာပိုင်တွေဘက်ကမဖြေပါဘူး။မုန်တိုင်းကြောင့်တချို့ဒေသတွေမှာမိုးရေချိန်45စင်တီမီတာလောက်အထိရွာသွန်းနိုင်တယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားကြပေမဲ့ပေါ်တိုဘလာတာနဲ့မာဇတ်လန်ဂျာကန်းချေကိုရောက်လာချိန်မှာတော့မုန်တိုင်းကအာရော့လာပါတယ်။ခီးတဲ့တွေအလာများတဲ့ကန်းချေတွေမှာမနစ်အင်ကာနေကတော့လူမရှိသလောက်ဖြစ်သွားပါတယ်။ရေလွာလျှော့စီးသူတချို့ပဲလှိုင်းစီးဖို့ကြံ့နေခဲ့ပါတယ်။အနေကြီးတဲ့ဒေသတွေကနေလူပေါင်း4250ကိုဘေးလွတ်ရာရွှေ့ပြောင်းပြီးခေလွန်ရေးစခန်း58ခုတို့မှာနေရာချထားပေးထားကြောင်းလဲအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျ။
ဖီယိုအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ပုတ်တူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်တူပင်လယ်ပြင်တွင်းကအငင်းပွားနယ်ပြင်မှာတရုတ်နဲ့အမေရိကန်သင်္ဘောတွေတိုက်လူနီးပါးဖြစ်ခဲ့ပြီးတဲ့နောက်အာရှနိုင်ငံတွေကတောင်းလုတ်ခဲ့ကြသလိုဖြေရှင်းနိုင်မှုကြိုးပမ်းနေကြပါတယ်။တောင်တူပင်လယ်ကစပရက်လီချင်းစုအနည်းရေးပြင်မှာအမေရိကန်စစ်သင်္ဘော USS တစ်ကတာဟာတရုတ်သင်္ဘောတစ်စင်းနဲ့စက်တင်ဘာ30ရက်နေ့ကတိုက်မိလူနီးပါးဖြစ်ခဲ့တာကြောင့်အမေရိကန်စစ်သင်္ဘောကလမ်းကြောင်းပြောင်းမောင်းနှင်ခဲ့ရတဲ့အကြောင်းအမေရိကန်ပင်လယ်ကိုစစ်ထဏာချုပ်ကပြောဆိုထားတာပါ။တရုတ်နိုင်ငံကတောင်ဘက်ကမ်းလွန်ရေပြင်ရဲ့90ရာခိုင်နှုန်းကိုပိုင်ဆိုင်ကြောင်းပြောဆိုထားပေမဲ့အမေရိကန်ကတော့တခြားနိုင်ငံတွေကလည်းအသုံးပြုခွင့်ရှိတဲ့အကြောင်းပြောဆိုထားကြပါတယ်။တရုတ်နိုင်ငံနဲ့ရေနံနိမိတ်ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့လေးနိုင်ငံအပါအဝင်အရှေ့တောင်အရှေ့နိုင်ငံများသင်းအာဆီယံဖွဲ့ဝင်နိုင်ငံတွေကကာဝေးဝန်ကြီးတွေရဲ့စနေနေ့စင်ကူနိုင်ငံကထိပ်သီးဆွေးနွေးပွဲအတွင်းမှာတော့အမေရိကန်ကာဝေးဝန်ကြီး James Mattis အပါအဝင်တရုတ်နဲ့အမေရိကန်တာဝန်ရှိသူတွေထံကရှင်းလင်းချက်ရနိုင်မှုလဲကြိုးပမ်းခဲ့ကြတာပါ။အာဆီယံအသင်းဝင်နိုင်ငံတွေကတော့တစ်ချိန်ချင်းမှာမတော်တဆတိုက်မိတဲ့အခါမျိုးမှာအမေရိကန်ရဲ့ဩဇာအရှိန်အဝါကိုရှင်းနိုင်မှုတရုတ်နိုင်ငံကစီးရေးတွေးချက်မှုတွေပို့လို့လာမှာကိုလဲစိုးရိမ်နေကြတာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံမှာလွန်ခဲ့တဲ့3နှစ်တုန်းကဖမ်းဆီးခံခဲ့ရတဲ့ဂျပန်လွတ်တန်းသတင်းတောက်ပြန်လွတ်လာပြီဆိုတာကိုဂျပန်အစိုးရကဒီကနေ့ဗုဒ္ဓဟူးနေ့မှာအတည်ပြုပါတယ်။လွတ်လာသူအမျိုးသားကဂျမ်အဲယာဆူရာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးတာရိုကိုနိုကပြောပါတယ်။ယာဆူရာကို2015ခုနှစ်တုန်းကအယ်ခိုင်ဒါအဖွဲ့တစ်ခုကဆီးရီးယားနိုင်ငံတွင်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ သူ့လူမျိုးရေးအတွက်ကာတာတူရကီနဲ့တခြားဒေသရင်းနိုင်ငံတွေကပါဝိုင်းဝန်းကြိုပမ်းခဲ့ကြကြောင်းသူလွတ်လာပြီဆိုတဲ့သတင်းကိုတော့မနေ့အင်္ဂါနေ့နှောင်းပိုင်းမှာကာတာကနေရရှိခဲ့တာလို့လဲဂျပန်အစိုးရအတွင်းဝင်ယိုရှီဟီဒေရှုဂါကပြောဆိုပြီးကူညီမှုအတွက်ကျေးဇူးတင်ကြောင်းလည်းပြောဆိုသွားပါတယ်ရှင်
ယမန်နိုင်ငံမှာစာနယ်ဇင်းကပြည်လည်မှုပြဿနာကိုဖြေရှင်းရမှာလူသားချင်းစာနာမှုအကူအညီပေးနေသူတွေအရေးနေနေပြီးမကြာခင်မှာလူပေါင်း14သန်းလောက်အစားအစာပြည်လည်မှုကြိုးဝမ်းမဲ့အန်ဒီအန်နဲ့ရင်ဆိုင်နေရတဲ့အကြောင်းကုလသမဂ္ဂအကူအညီပေးအဖွဲ့အကြီးအကဲကသတိပေးလိုက်ပါတယ်။ယမန်မှာမကြုံဘူးလောက်အောင်ကြီးမားတဲ့စာနယ်ဇင်းကပြည်လည်မှုဖေးကြိုးဝမ်းမဲ့အန်ဒီအာတိသာတင်ရှားနေတဲ့အကြောင်းလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေးယုံအကြီးအကဲအိုချာရဲ့မတ်လောကကမနေ့တုန်းကပဲလူညိုရေးကောင်စီကိုပြောဆိုသွားတာပါ။ယမန်နိုင်ငံမှာငါးပေးကြိုးဝမ်းမဲ့အန်ဒီအန်နဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ထဲမှာလည်းနှစ်ချိန်သတိပေးခဲ့ပေမဲ့လူသားချင်းစာနာမှုအကူအညီတွေတိုးမြင့်ပေးခဲ့သလိုစော်ရီဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့ပိတ်ဆို့တားမြစ်မှုတွေအဆုံးသတ်ခဲ့တာကြောင့်အဆိုးဆုံးအခြေအနေတွေကိုကျော်လွှားနိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီချိန်ကြုံရတဲ့အခြေအနေကအရင်ကလည်းပိုဆိုးတဲ့အကြောင်းလဲဟိုချာကြီးကသတိပေးပြောဆိုခဲ့တာပါ။လူ70သန်းလောက်ငါးပေးကြိုးဝမ်းနိုင်တဲ့အကြောင်းစက်တင်ဘာလရဲ့မှာတော့ကုလသမဂ္ဂရဲ့ခန့်မှန်းချက်ဟာမှားယွင်းနေတဲ့အကြောင်းနဲ့ပြန်လည်သုံးသပ်ချက်ရနိုင်ငံရဲ့လူဦးရေတော်နီးပါး14သန်းလောက်ထိရှိနေတဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်
။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇတ်နဲ့ထိတ်တန့်အစိုးရအရာရှိဟောင်းနှစ်ယောက်ကိုယုံကြည်မှုဖောက်ဖျက်မှုဆိုင်ရာရာဇဝတ်အကြောင်းနဲ့နောက်ထပ်အရေးယူဖို့ရှိကြောင်းအဂတိလိုက်စားမှုတိုက်ဖျက်ရေးအေဂျင်စီကဒီကနေ့ပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့ဗန္ဒာရေးဌာနအကြီးအကဲမိုဟာမက်အီယာဝမ်ဆာရီဂါအက်ဘ်ဒူလာတို့ကိုမလေးရှားအစိုးရပိုင်းငွေကြေးတွေကိုတုံးဆွဲတာမှာယုံကြည်မှုဖောက်ဖျက်မှုအတွေ့ရာဇဝတ်ကြောင့်နဲ့မနေ့ဖြန်မှာတရားစွဲမယ်လို့ပြောဆိုလိုက်တာပါ။အသေးစိတ်ကိုမပြောပေမဲ့နိုင်ငံပိုင်ယင်းနှိမ့်နှံမှုလုပ်ငန်း 1MDB ကဒေါ်လာသန်းပေါင်းထောင်ချီအလွဲသုံးစားမှုနဲ့ဆက်နွယ်ကြောင်းသတင်းတွေကဖော်ပြကြပါတယ်။အခုအခါဖျက်သိမ်းလိုက်ပြီးဖြစ်တဲ့ပြည်ပထောက်လှမ်းရေးအေဂျင်စီရဲ့အကြီးအကဲဟာဆန်နာအက်ဘ်ဒူဟာမီကိုလည်းတီချာအမှုတမှုမှာအလားတူဆွဲချက်တင်တဲ့အရေးယူမှာဖြစ်ချောင်းလဲချိညာချက်မှာဖော်ပြခဲ့ပါတယ်။1959ခုနှစ်မှာဗြိတိရှ်ကိုလိုနီလက်အောက်ကလွတ်မြောက်လာခြင်းကစလို့တိုင်းပြည်ကိုအုပ်ချုပ်လာခဲ့တဲ့အစိုးရကိုပြီးခဲ့တဲ့မေလကရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်အစိုးရအသစ်က 1MDB လုပ်ငန်းအရှုပ်တော်ပုံနဲ့ပတ်သက်ပြီးအရေးယူတဲ့အစီအစဉ်တွေကိုအရှိန်မြှင့်လိုက်တာဖြစ်ပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ငင်ထိုက်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။မနေ့ကကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံရဲ့83ချိန်မြောက်တတိယကော်မတီရှင်းမောက်မှာကုလလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာလူခွင့်ရေးအခြေအနေစိုးဝါနေစေလို့ထောက်ပြပြီးနိုင်ငံတကာရာဇဝတ်မှုခုံရုံး ICC အပြင်ကုလသမဂ္ဂဘက်ကပါမြန်မာနိုင်ငံကိုအရေးယူနိုင်ရေးတညီတညွတ်တဲ့ရည်တည်ကြဖို့တိုက်တွန်းခဲ့ပါတယ်။ကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့ပြောဆိုချက်တွေကလုတ်ပိုင်ခွင့်ကိုကျော်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးဟောက်တူဆွမ်းကတုံ့ပြန်ပါတယ်။မတ်သိငီထိုက်ကဆက်သွယ်မေးမြန်းထားပါတယ်
။အဆက်ပြန်အစီအခံစာတို့ပါလို့ဆိုတဲ့ဟာတွေကလည်းတကယ်အင်တာဗျူးနဲ့ပဲလုပ်တဲ့ကိစ္စတွေပါလေအင်တာဗျူးနဲ့တော့ဆုံးဖြတ်လို့မရဘူးဗျာဘဇက်ကပြောတဲ့အတခုတည်းတော့ဘာမှအတိအကျဆုံးဖြတ်လို့မရတရားဥပဒေရခိုင်လုံတဲ့ဟလာဒီဟာကိုတတိပြပြီးတော့ဆုံးဖြတ်မှုကတော့ရှိရမှာပေါ့ဟလာဆွဆွဲချက်တခုဆိုတာတရားဥပဒေကြောင်းရလဲဆွဆွဲမှုတခုရှိတယ်ဆိုလို့ရှိရင်အဲ့ဒီဟာကိုဟလာဟိုခိုင်လုံတဲ့ဟလာဆုံးဖြတ်ချက်နဲ့မှန်တယ်ဒီဆွဆွဲရမှန်တယ်ဆိုတာတတိတိုင်ကအထောက်ထားနဲ့လုံနိုင်ပြီဆိုတော့မှဒီဟာအတိဖြစ်တာ哦အဲ့လိုတရားစုံလို့ဘာလို့ကနေပြီးတော့အတီးဆုံးဖြတ်ချက်မရှိဘဲနဲ့တော့ကျွန်တော်တို့ကဘယ်လိုလုပ်အဲ့ဒီဟာကိုဟုတ်လားအမှန်လို့အတီးလို့ယူလို့ရမလဲဗျာအဲ့ဒီပေါ်မှာမူတည်ပြီးတော့ဆွဆွဲတဲ့ဟာဟုတ်လားဆုံးဖြတ်တဲ့ဟာအမိတက်တဲ့ဟာပေါ့နော်ဟိုဂျင်နိုဆိုက်လို့ဘာလို့လို့ပြောတဲ့ဟာမျိုးတွေပေါ့ဆိုတဲ့ဟာတွေကတော့ကျွန်တော်လုံးဝလက်မခံနိုင်ပါဘူ
းဒီရန်ဟီလီ report ထဲမှာသူပြောထားတဲ့ထဲမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်ထွန်းမှုကနှေးလာတယ်သူအဓိကထောက်ပြတာကသတင်းထောက်တွေဖန်းနေဖိနှိပ်တဲ့ဥပဒေတွေမဖြတ်နိုင်ဘူးနောက်တစ်ခါရှမ်းတို့ကချင်းပြည်နယ်တို့တဲမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းထောက်ပြပါတယ်ဆိုတော့ဒီအပေါ်မှာရောဒီဆွဆွဲချက်လိုပဲတမကြီးတို့အနေနဲ့လက်မခံနိုင်ဘူးလားဒီအချက်တွေကိုရောဘယ်လိုသဘောထားပါလဲရှင
်ဒီ democratic space ကကျင်းသွားတယ်ပါ냐ဆိုတော့ဒါကတော့ကျွန်တော်လက်မခံဘူးဆိုတာကကျင်းသွားတာမဟုတ်ဘူးအေးအေးယူထားတယ်ဆိုတော့ဗါတယ်ဆိုတဲ့ဟာတွေကလည်းစီစဉ်ရှိနေတဲ့ဥပဒေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကအေးအေးယူတဲ့ဟာတွေဖြစ်နေတာဟုတ်ဆိုတော့ဒီမလျော်ကန်တဲ့ဟာလားမတင့်တော်တော့တဲ့ဥပဒေတွေကိုပြုပြင်ပြောင်းလဲဖို့ဆိုတာလည်းလုပ်နေပါတယ်ဆိုရလုပ်နေတယ်အဲ့တော့လုပ်နေတဲ့ဂျားထဲမှာဒီဂျားထဲမှာကျွန်တော်တို့က ဟိုတစ်ချိန်လုံးပြောနေလို့ပဲကျွန်တော်တို့ဒီကုမြောင်းကြီးကတော့လေသွားနေတဲ့အချိန်ကာလဖြစ်နေသေးတယ်ကျွန်တော်တို့လူချင်းနဲ့ပန်းနိုင်လည်းမရောက်သေးဘူးအဲ့ဒါကြောင့်ဒီကာလမှာဖြစ်နေတဲ့ဟာတွေကိုတော့ဒီကျွန်တော်တို့ဟလာဟိုဒီ democratic space ကိုကျွန်တော်တို့ကဟိုအကျုံလိုက်တယ်ဆိုတဲ့ဟာကတော့ကျွန်တော်တို့ကလက်မခံနိုင်ပါဘူးအဲ့ဒါတစ်ချက်နောက်တစ်ခုကတော့ဒီဟိုဟာဘောကချင်းတို့ရှမ်းတို့မှာဖြစ်နေတယ်ဆိုတဲ့ဟာတွေကလည်းပဲဒီတပ်ပိုင်းဆိုင်ရာနဲ့သူတို့ဟလာဟိုရှိနေတဲ့တင်းမာမှုတွေအခက်အခဲတွေကတော့နှစ်ဖက်စလုံးပါတာပေါ့ဗျာတခုတည်းကျွန်တော်တို့ကအဲ့ဒါကိုဆုံးဖြတ်ပြီးတော့ဟိုဟာလုပ်လို့တော့မရဘူးပေါ့နော်ချိန်ထဲမှာလည်းကျွန်တော်ငင်းငန်းကြီးတွေဟလာဟိုတပီလုံးပြစ်ခတ်တိုက်ခိုက်မှုရဆဲအတွက်လည်းပဲကျွန်တော်တို့ဟိုအင်းနဲ့အားနဲ့အစိုးရလုပ်နေတာပဲနော်ဟိုညိုင်းမှုတွေလည်းလုပ်နေတယ်ဟိုတလောပါပဲဗျာကျွန်တော်တို့သုံးနှစ်ပြည့်ဟဟလား NCA ဟိုသုံးနှစ်ပြည့်ဟိုအချိန်မှကိုကျွန်တော်လုပ်ပြီးတော့လူကြီးတွေထိပ်ပိုင်းထိပ်ပြီးကျွန်တော်နိုင်ငံရဲ့ထိပ်ပြီးခေါင်းဆောင်တွေကိုယ်တိုင်တွေ့ပြီးတော့မှဟဟလားဟိုသူတို့ကိုယ်တိုင်ကနေပြီးတော့မှဒီလက်နက်ကင်ဖွဲ့စည်းတွေဟဟလားကျွန်တော်တို့တက်မတော်ပိုင်းဆိုင်ရာပုဂ္ဂိုလ်တွေအကုန်လုံးနဲ့တွေ့ပြီးတော့မှဒီဟာကိုကျွန်တော်တို့ဆွေးရနေတဲ့အတိုင်းဆုံးဒီဟိုအကန့်အသတ်တွေအများကြီးအခက်အခဲတွေအများကြီးကြားရတဲ့အနေနဲ့ကျွန်တော်လုပ်နေတာဖြစ်တယ်ဒီဟာတော့နားလည်မှုပေးရမယ်အဲ့လိုဘေးပဲနဲ့လူချင်းတဲ့ပုံစံနဲ့ပဲပြင်ပြီးတော့အခု solution ဟာလား FFM လေးရှိတယ်နောက်ပြီးတော့ခါဟိုတီကြလွတ်လပ်တဲ့ဖွဲ့စည်းလို့ရမယ် ICC ကိုပို့တင်ရမယ်ဆိုတဲ့ဟာတွေရန်ကြီးကတင်နေတယ်ဆိုတဲ့ဟာရေးနေတယ်ဆိုတဲ့ဟာအဲ့ဒါကအတိတ်ပဲမရှိဘူးအဲ့ဒါကသူ့ရဲ့လုပ်ပိုင်ခွင့်ကိုကျော်နေပြီသူ့လုပ်ပိုင်ခွင့်အဲ့ဒါနဲ့ ICC တင်ဖို့ပါတော့သူပြောစရာအကြောင်းမရှိဘူးလေဒါကဒါကိုကျွန်တော်တို့ဆိုလိုတာပ
ါမတ်တင်ငထိုင်းဆက်သွယ်မေးမြန်းထားတာပါရှင်ဒီကနေ့အောက်တိုဘာလ24ရက်ဗုဒ္ဓဟူးနေ့ဒေသစံတော်ချိန်3နာရီမှာကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ဥက္ကဋ္ဌမာဇူကီဒါရုစပန်ဟာလူညိုရေးကောင်စီမှမြန်မာနိုင်ငံကလူခွင့်ရေးခြေနေတွေနဲ့ပတ်သက်ပြီးသူတို့အဖွဲ့ပြုစုထားတဲ့အချက်အလက်တွေကိုတင်ပြဖို့ရှိပါတယ်။မြန်မာရေးဆွေးနွေးပွဲမတိုင်ခင်ဒေသစံတော်ချိန်နေ့လယ်17နာရီမှာမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ရန်ဟီလီနဲ့အချက်အလက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာရူဇီဒါရုစပန်တို့ရဲ့ပူတွဲသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်ဖို့ရှိပါတယ်။အခုလိုဒီသတင်းစာရှင်းလင်းပွဲနဲ့မြမရေးဆွေးနွေးပွဲတွေကိုကျင်းပပြုလုပ်ချိန်နဲ့တပြိုင်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးမှာဖြစ်တာမို့စောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာမွတ်စလင်ဒုက္ခသည်တသိန်းကိုဘာဆန်ချာကျွန်းကိုပို့ဖို့ဆုံးဖြတ်လိုက်ပါတယ်။ဘာဆန်ချာကျွန်းအနေနဲ့ရိုဟင်ဂျာတွေတွားရောက်နေထိုင်ဖို့ဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလဲ။နိုင်ငံတကာတိုင်းဝိုင်းကရောဒီအပေါ်မှာဘယ်လိုထင်မြင်နေကြသလဲဆိုရတဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံ Cossack Bazaar မြို့ကနေဟိုစင်ရှာကီလ်သတင်းပေးပို့တာကိုကိုရန်နိုင်ကပြောပြပေးမှာပါ
။ဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာမွတ်စလင်တွေကိုဘာဆန်ချာကျွန်းကိုပို့မယ်လို့ဆုံးဖြတ်လိုက်ပြီးတဲ့နောက်မှာတော့အဲ့ဒီဘာဆန်ချာကျွန်းဟာရိုဟင်ဂျာဒုက္ခသည်တွေတဲ့ဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလဲဆိုတာနဲ့အဲ့မှာသူတို့နေထိုင်နိုင်ဖို့အတွက်ဘာတွေရှိသလဲဆိုတာကမေးခွန်းတွေဖြစ်လာနေပါတယ်။အဓိကအဖြစ်တော့ဘာဆန်ချာကျွန်းကိုရိုဟင်ဂျာဒုက္ခသည်တသိန်းလောက်နေထိုင်ဖို့အတွက်ပြင်ဆင်နေတာပါဘင်္ဂလားဒေ့ရှ်အစိုးရကလူတွေနေနိုင်အောင်ရည်ရွယ်ပြီးတော့အခြေခံအဆောက်အအုံတွေတိုးတက်အောင်ချိုးပန်းဆောင်ရွက်နေပြီးအိန္ဒိယလမ်းမိုးတဲ့ဒဏ်ကိုကာကွယ်နိုင်ဖို့အတွက်73ကီလိုမီတာရှိတဲ့ဒရိုင်းတွေကိုပင်လယ်ကမ်းရိုးတွေတစ်လျှောက်ကန့်အန့်ထားသလိုအင်္ဂန်းတွဲပေါင်း120လောက်လည်းပါဝင်တယ်လို့ဆိုပါတယ်မကြသေးခင်ကတော့ဤပညာကဲဖြတ်အဖွဲ့နဲ့ကာကွယ်ပေးဆက်ကော်မတီအဖွဲ့တွေဟာဘာဆန်ချာကျွန်းကိုသွားအောင်ခဲကြသလိုဒုက္ခသည်ကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဒုတိယကော်မရှင်နာမင်းကြီးမစ္စတာနူရာမန်လည်းအဲ့ဒီကိုတွားရောက်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မစ္စတာရာမန်ပြောတာကတော့
ပတိတီဂိုရေဒူပါရှေအတ်ပရိဘာအတ်ပရိဘာ16ပရိဘာဝါစကုတ်တပတ်
။အဲ့ဒီအင်္ဂန်ရဲတချမ်းစီမှာမိသားစု၈ဆူလောက်နေနိုင်ပါတယ်။အဲ့ဒီအင်္ဂန်ရဲတွေမှာအားလုံးစုသုံးနိုင်တဲ့မိဘကြောင့်နေနဲ့ရေချိုးကန်တွေပါဝင်ပါတယ်။မိဘကြောင့်တစ်ခုစီမှာမိဘ16ခုပါဝင်ပြီးတော့မိဘကိုတော့အုပ်နဲ့သမိုးတွေနဲ့တိဆောက်ထားတာပါ။
အခုချိန်ကြီးတော့ဘာဆန်ချာကျွန်းမှာလမ်းအစီပင်တောင်ခင်းတာဖြစ်သလိုနေအောင်ကြီးဆွမ်းရအုံပြုနိုင်တဲ့ဆိုလာပန်နယ်ပြားတွေလက်ကင်ဖုန်းတာဝါတိုင်းတွေအင်တာနက်လိုင်းတွေလည်းတည်ဆောက်ထားပြီးဖြစ်ပါတယ်။ဒါပြင်လေယာစိုက်ပျိုးရေးသုံးကိရိယာတွေလည်းရှိတယ်လို့မစ္စတာရောမန်ကပြောပါတယ်
။ပူရူဒီပတီအဆလကွေခါဇာရေကော এটি মূলত যে এলাকে বেরাখৌজ করা হয়েছে এটি প্রায় 1500 একর
এর মত। ဒီကျွန်းမှာမြေဧကထောင်နဲ့ချီရှိပြီးတော့ဧက1000ကျွဲကိုဆယ်ရီနဲ့အကာအကွယ်ပေးထားပါတယ်။
ဒီပညာကဲဖြတ်ဖွဲ့တွေနဲ့အကာအကွယ်ပေးဆက်ကော်မတီတွေဒီကျွန်းကိုတွားအောင်ခဲ့ပြီးတဲ့နောက်မှာတော့သူတို့ဘက်ကအလုံးကိုအပြုသဘောဆောင်တဲ့မှတ်ချက်တွေပေးခဲ့ကြတယ်လို့လည်းမစ္စတာရာမန်ကပြောပါတယ
်တာရာ ওখানে যাওয়ার আগে তাদের যে অনুভূতি বা তাদের যে চিন্তা ছিল ওখানে যাওয়ার পরে সেটির অনেক পরিবর্তন ঘটেছে
သူတို့အဲ့ဒီကျွန်းတွေကိုမတွားခင်တုန်းကတော့စိုးရိမ်ခဲ့ကြပါပဲအခုတော့သူတို့အမြင်အရအတော်လေးအဆင်ပြေတယ်လို့မြင်ပါတယ
်စောပိုင်းတုန်းကတော့နိုင်ငံတကာအတိုင်းအဝန်းကလည်းဘာဆန်ချာကျွန်းနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိခဲ့ပါတယ်တော်အားရှနဲ့အလေးအရှရေးရအမေရိကန်ဒုတိယလက်ထောက်နိုင်ငံသားရဲ့ဝန်ကြီး Alice G. Wall ကတော့
We expect that the United Nations will be making a full technical assessment of the island I think that as long as the Rohingya
ကုလသမဂ္ဂအနေနဲ့ဒီကျွန်းနဲ့ပတ်သက်ပြီးအပြည့်အဝအကဲဖြတ်သုံးသပ်ချက်တွေလုပ်မယ်လို့ကျွန်မမျှော်လင့်ပါတယ်။ Rohingya တွေအနေနဲ့ဗန်ဆန်ချကျွန်းကိုရွှေ့မဲ့ဒီအစီအစဉ်မှာသူတို့ဘက်ကဆန္ဒအလျောက်ပါဝင်ခွင့်ရှိပြီးတော့အခြေခံလိုအပ်ချက်တွေပြည့်မီတာနဲ့အမျှနိုင်ငံတကာတိုင်းဝန်ကလည်းပံ့ပိုးကူညီသွားမှာပါ။ဒါမဲ့လည်းဒီကိစ္စကိုတော့ဆက်ပြီးတော့လှိလာသုံးသပ်နေတော့မယ်ဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်အစိုးရကတော့ Rohingya ဒုက္ခသည်တွေသူတို့နေထိုင်ရမယ့်အိမ်ယာအဆောက်အအုံတွေမြန်မာတရှိသလဲဆိုတာကိုပြသသွားဖို့ရှိနေပါတယ်ခင်ဗျာ။
ကိုရရနိုင်ပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ် 11 media သတင်းတောက်3ဦးဖမ်းဆီးအရေးယူထားတာနဲ့ပတ်သက်ပြီးရန်ကုန်တိုင်းစိုးရနဲ့မြန်မာနိုင်ငံသတင်း media ကောင်စီတို့တွေ့ဆုံခဲ့ရမှာသတင်း media ကောင်စီဘက်ကအမှုအရင်ရုပ်သိမ်းဖို့ပြောဆိုထားပေမဲ့တိုင်းစိုးရဘက်ကအခုချိန်ထိတစုံတရာတိတိကျကျအကြောင်းပြန်တာမရှိသေးပါဘူးမီဒီယာနဲ့ဖြစ်တဲ့ကိစ္စကိုသတင်းမီဒီယာဥပဒေတိုင်းတရားစွဲဆိုတာမဟုတ်ပဲအရင်ဆုံးသတင်းမီဒီယာကောင်စီကိုတိုင်ကြားဖို့နိုင်ငံတော်သမရကရန်ကုန်တိုင်းဆိုရကိုညွှန်ကြားထားပေမဲ့သတင်းတောက်3ဦးစလုံးဖမ်းဆီးခံရဆဲဖြစ်တယ်လို့သတင်းမီဒီယာကောင်စီနဲ့လည်းညှိနှိုင်းအပြေရှာတာဖြစ်မလာသေးပါဘူးစုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ
်ရန်ကုန်တိုင်းအစိုးရအဖွဲ့ကို11 media ကအကြီးညိုပြက်အောင်ရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့သတင်းမီဒီယာဥပဒေအတိုင်းသတင်းမီဒီယာကောင်စီကိုတိုင်ကြားညှိနှိုင်းပြီးနောက်ဆုံးအဆင့်ကျမှတရားစွဲဆိုအရေးယူဖို့နိုင်ငံတော်သမ္မတကညွှန်ကြားထားပါတယ်။ဒီအတွက်ရန်ကုန်တိုင်းအစိုးရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့ဆွေးနွေးမှုတွေလုပ်တာမှလက်ရှိစွဲဆိုထားတဲ့အမှုကိုရုပ်သိမ်းပြီးမှသာညှိနှိုင်းဆောင်ရွက်နိုင်မယ်လို့သတင်းမီဒီယာကောင်စီကရန်ကုန်တိုင်းအစိုးရကိုပြန်လည်ပြောကြားထားပါတယ်။ဒီအပေါ်အစိုးရဘက်ကဘာမှပြန်လဲတုံ့ပြန်တဲ့တိကျတဲ့ထုတ်ပြန်မှုမလုပ်သေးပါဘူးတွစ်ဆုံမှုဟာရက်တတပတ်တပတ်နီးပါးရှိပါတော့မယ်ကောင်စီဘက်ကပြောဆိုချက်အရတိုင်းအစိုးရဘက်က11 media ဘက်ကတောင်းပန်မှအမှုကိုပြန်လဲရုပ်သိမ်းမယ်လို့ဆိုထားပါတယ်ဒါပေမဲ့တိုင်းအစိုးရဘက်ကအခုချိန်ထိဒါကိုတရားဝင်ပြန်လဲတုံ့ပြန်တာမျိုးမရှိသေးဘူးလို့လည်းသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်က VOA ကိုပြောပြပါတယ
်တောင်းပြနေထိတော့ကျွန်တော်တို့ကအဲ့ဒီဟာတရားဝင်စာနဲ့ဟိုဒီဟာအမှုရုပ်သိမ်းမှဆောင်ရွက်လို့ရမယ်ဆိုတဲ့ဟာအတိပေးပြီပေါ့နော်တင်းလာနေမှာတော့ဘာမှထပ်ပြီးတော့ကြောင်းကြလာတာအတိပေးလာတာလည်းမရှိဘူးတိုင်းဆိုရပါဆိုဟိုဟိုကောင်စီကဟိုတမရလန်းညွှန်တာတယ်လို့ပေါ့နော်ကောင်စီကဂျန်ဝင်ဖြည့်ရှင်းဆောင်ရွက်ပါဆိုတဲ့ဟာမျိုးဆိုရင်တော့အမှုကိုရုပ်ကိုရုပ်သိမ်းမှပဲဟိုဒီဟာသဘာဝကြလိမ့်မယ်ဟိုလုံမီလောက်ဟန်ရလာအဲ့ကြမှာပဲလုံလို့ရလိမ့်မယ်ဒါပေမဲ့အဲ့လိုမျိုးမလုပ်တိုင်းတော့သူတို့ကဟိုပေါ်စီနေနဲ့လူဖန်းထားတဲ့စာတက်လေးအမှုကဆွဲထားပြီးတော့ဟိုပေါ်စီကနေညီနိုင်တဲ့သဘောမျိုးဖြစ်လိမ့်မယ်ပေါ့နော်ကျွန်တော်မြင်တာ
တိုင်းဆိုရဘက်က11 media ဘက်ကတောင်းပန်မှအမှုကိုပြန်လဲရုပ်သိမ်းမယ်လို့ဆိုထားပေမဲ့ဒီပေါ် 11 media ဘက်ကိုဆက်သွယ်မေးမြန်းတာမှာတော့ 11 media editor ချုပ်ကပြန်လဲဖြေကြားခဲ့တာမျိုးမရှိခဲ့ပါဘူးရန်ကုန်တိုင်းအစိုးရအနေနဲ့သတင်း media ကောင်စီကိုအရင်ဆုံးမတိုင်ကြားပဲသတင်းသမားတွေကိုအမှုဖွင့်အရေးယူတာဟာလုတ်ပုံလုံးပြီးလွဲမနေတယ်လို့ဝေဖန်မှုတွေရှိနေပြီးဒီမိုကရေစီအစိုးရအဖြစ်ပြောဆိုထားပေမဲ့အာဏာရှင်စနစ်ပုံမှန်တွေနဲ့အရေးယူမှုလုတ်လာတဲ့အပေါ်မှာလည်းမီဒီယာတွေကတက်ကြွလှုပ်ရှားသူတွေဘက်ကပါအစိုးရကိုဝေဖန်မှုတွေလုတ်လာကြပါတယ်သတင်းနောက်သုံးခုအခုလိုအရေးယူမှုအပေါ် NLD အမတ်အချုပ်ကသဘောမတွေ့ပါဘူးဒါပေမဲ့ NLD အစိုးရရဲ့တိုင်းနယ်ပြည်နယ်အဆင့်အစိုးရအဖွဲ့တွေအထူးသဖြင့်ရန်ကုန်တိုင်းအစိုးရအဖွဲ့ကိုအဓိကထားပြီးပြစ်မှတ်ထားတိုက်ခိုက်နေတာလို့ရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုသုတေသနလုပ်ငန်းအဖွဲ့အတွင်ရင်မှုဦးမျိုးရံအောင်သိန်းက VOA ကိုပြောပါတယ
်ဆိုတော့ဒီအဖွဲ့အစည်းကအမေရိကန်မဟုတ်တဲ့နော်တရုတ်မဟုတ်တဲ့နိုင်ငံတစ်ခုမှာတိကျ training ရတာကဆိုတော့သူတို့တွေကတော့အဖွဲ့အစည်းအကြီးပေါ့ဗျာနော်ဆိုတော့အဲ့ဒီအဖွဲ့အစည်းအခြေခံပြီးတော့အဖွဲ့အစည်းငယ်လေးတွေရှိတယ်ပြီးတော့မမေးအဖွဲ့စီရှိတယ်ပြီးတော့မအတုံးချကြင်လူပုဂ္ဂိုလ်တဲ့အဖွဲ့စီတွေရှိတယ်ပေါ့ဗျာနော်အစောလင်ပေါ်လှူရှားနေကြတာသူတို့ကအဲနမတ်တက်ကဆိုဂရဲမားတွေလုပ်တယ်နမတ်နဲ့ကဆိုတော့ဒရိုင်းမဲ့ဟုတ်တယ်နည်းဒူးတင်လေးအောင်လုပ်တယ်မီဒီယာတွေကဆက်ဆက်အောင်ပြင်ဒရိုင်းတိုင်းကိုကွန်မန့်တွေကြီးတယ်အဲဘုရောစီဝေးသမားတွေတော့မဟုတ်လို့နိုင်ငံဩဇာရှိတွေစီးအောင်နဲ့စီးအောင်လို့မြောင်ချင်းကြောက်တယ်ပေါ့ဗျာသူတို့ကမာပြောချပြီးလုပ်နေတာမျိုးရှိတယ်အဲ့တော့သူတို့ကဘာအောင်ဥတီချက်ထားလဲဆိုတော့ကတိုင်းနယ်ပြည်နယ်အစိုးရကဥပဒေချထားတယ်။ဘာကြောင့်လဲဆိုတော့ပြည်သူတွေကပြည်သူတော်စုအစိုးရတဲ့ဆိုင်ရင်တိုင်းနယ်ပြည်နယ်အစိုးရကိုအောင်စိုက်တယ်ပူအောင်ရတယ်ပေါ့ဗျာ။နောက်တစ်ခုကဒီရက်ပူပြီးတော့မှရန်တိုင်းအစိုးရကိုပူပြီးတော့အောင်စိုက်တယ်အောင်ထား
။စနစ်တကျလေ့ကျင့်ထားပြီးငွေကြေးလဲတောင့်တင်းတဲ့ဒီအဖွဲ့ဟာ တိုင်းတဲ့ပြည်နယ်အစိုးရတွေကိုအဓိကထားပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးဒီအတွက်၄နှစ်နီးပါးလောက်လေလံမှုတွေလုပ်ခဲ့တာတွေရှိသလိုတိကျတဲ့အဖြေရလဒ်တွေလည်းရှိနေပြီလို့သူကဆိုပါတယ်ပြီးခဲ့တဲ့နှစ် NLD အစိုးရစတဲ့တုန်းကလည်းရန်ကုန်တိုင်းအစိုးရနဲ့11 Media တို့သတင်းရေးသားမှုနဲ့ပတ်သက်ပြီးရန်ကုန်တိုင်းအစိုးရဘက်ကအယ်ဒီတာချုပ်နဲ့ပိုင်ရှင်ဖြစ်သူတို့ကိုအရေးယူခဲ့ပူးလာရှိပါတယ်။အဲ့ဒီအချိန်တုန်းကလည်းတိုင်းအစိုးရဘက်ကတရားဝင်တောင်းပန်မှအမှုကျင့်အေးမယ်လို့ဆိုခဲ့ပူးပါတယ်။အဲ့ဒီတုန်းကတော့11 Media ဘက်ကတောင်းပန်ခဲ့တာကြောင့်အမှုဟာပြီးစီးသွားခဲ့တာဖြစ်ပါတယ်။ဒီတစ်ခေါက်ကတော့ဘလို့ဖြစ်လာမလဲဆိုတာအတိအကျမသိရသေးပါဘူး။လက်ရှိမှာတော့11 Media သတင်းတောက်တွေဘက်ကအာမခံရဖို့ရှောက်ထားခဲ့တာမျိုးရှိပြီးအာမခံပေးမပေးကိုတော့လာမယ့်အောက်တိုဘာ26ရက်နေ့တောက်ကြနေ့မှာအမိန့်ချသွားမှာဖြစ်ပါတယ်ရှင်
။မမေခသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ Washington Post ပင်နိုင်ဆောင်မရှင် Jamal Khashoggi အသက်ခံရမှုနဲ့ပတ်သက်ပြီးတန်တရားရှိသူ Saudi တချို့ကို American ပြည်ထောင်စုအနေနဲ့သိရှိထားပြီးအဲ့ဒီလူတွေရဲ့ပြည်ဝင်ခွင့်ဗီဇာတချို့ကိုရုပ်သိမ်းမှဖြစ်တယ်လို့နောက်ထပ်အရေးယူဆောင်ရွက်ဖို့နည်းလမ်းတွေရှာဖွေနေတယ်လို့နိုင်ငံရေးဝန်ကြီး Mike Pompeo ကပြောပါတယ်။ VOA သတင်းတောက် Cindy Singh ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးပါမယ်ရှင်
။ American ပြည်ထောင်စုမှအမြင့်နေထိုင်ခွင့်ရထားတဲ့ Saudi သတင်းတောက် Jamal Khashoggi အသက်ခံရမှုနဲ့ပတ်သက်ပြီး Washington ဒါမှလည်းအကြီးအကျယ်ဝေဖန်ပြောဆိုနေကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်းတူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ဝင်ရုံးအတွင်းဒီသတင်းတော့ဘလို့များအသက်ခံခဲ့ရပါလိမ့်ဆိုပြီးတော့မေးခွန်းထုတ်ပါတယ်
။ They had a very bad original concept.
ဆောင်းရီကမဟုတ်တာပါ။စိုးစိုးဝါလုတ်ခဲ့တာပါ။ပြီးတော့ဒီဖြစ်ဖြစ်ကိုဖုံးကွယ်ဖို့ကြိုးစားတာဟာလည်းအမိုင်းမှာအစိုးဆုံးဖြစ်ရပါ။ရိုးရိုးလေးပါ။ဒီလိုမျိုးလုပ်ဖို့စဉ်းတော်မစဉ်းစားသင့်ပါဘူး။တချို့ကဒီလိုရှုပ်ထွေးအောင်လုတ်ခဲ့ပြီးဒါအစိုးရဆုံးမဖုံးနိုင်မဖြစ်နိုင်ကိစ္စဖြစ်ခဲ့တာပါ။
လုံငယ်တဲ့တရင်ဘက်ကဆော်ဒီအာနာပိုင်နေနဲ့တွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့အခုချိန်အထိသိရှိထားသမျှအချက်တွေကိုအခြေခံပြီးစတင်အရေးယူဆောင်ရွက်နေပြီလို့ပြောပါတယ်
။ We have identified at least some of the individuals
Mr. Khashoggi အသက်ခံရမှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိထားတဲ့ထောက်လန်းရေးတွေဆော်ဒီနိုင်ငံတော်တရားရုံးနိုင်ငံသားရေးဝန်ကြီးဌာနနဲ့တခြားဝန်ကြီးဌာနကသူတချို့ကိုတည်ထားပြီးပါပြီ။အခုအခါသူတို့ရဲ့ပြည်ဝင်ခွင့်ဗီဇာတွေကိုဖြတ်သိမ်းထားပြီးနောက်ထပ်အရေးယူဆောင်ရွက်သွားဖို့လည်းရှိပါတယ်
။အင်ကာနီအစောပိုင်းကတော့တူရကီသမ္မတရီဂျစ်တေးယအာဒိုဝန်ကပါလီမန်တွင်မိန့်ခွန်းပြောရမှာကက်ရှိုဂီတည်ဆုံးမှုဟာမတမာသူတချို့ရဲ့လုပ်ရဖြစ်တယ်လို့ဆိုထားတဲ့ sorry ရဲ့ဖြေရှင်းချက်ကိုပယ်ချပါတယ်
။ Böyle bir mesele.
ပါလီမန်အဖွဲ့ဝင်တွေအချို့ပေါ်ဖြစ်တင်လိုက်တာနဲ့တူရကီအနေနဲ့ပဲဖြစ်ဖြစ်နိုင်ငံတကာကပဲဖြစ်ဖြစ်ကျေနပ်သွားမှာမဟုတ်ပါဘူး။ဒီလိုတက်ပြတ်ဖို့စေကိုင်းသူအဲ့ဒီတိုင်ဆောင်ရွက်ခဲ့သူတွေကိုအပြစ်ပေးအရေးယူနိုင်မှသာအားလုံးအတွက်လက်ခံနိုင်စရာဖြစ်မှာပါ။
တက်ဖြတ်ချိန်မှာဖမ်းယူရရှိထားတဲ့ဆိုတဲ့ရုပ်သံဖိုင်နဲ့ပတ်သက်ပြီးတော့အာဒိုဝန်ကပြောဆိုသွားတာမျိုးမရှိပါဘူး။သူအနေနဲ့အရေးကြုံလာတဲ့အခါမှသာထုတ်သုံးကောင်းသုံးမှာပါလို့အကဲကတ်တချို့ကသုံးသပ်ပါတယ် Sorry Arabia ဆိုင်ရာတမန်ဟောင်း James Smith က
The Turks want something.
တူရကီနေနဲ့ဘယ်အတိုင်းဒါထီပြစ်ပေးရေးယူသွားမလဲဆိုတာကိုစောင့်ကြည့်နေတာပါ။တကယ်လို့သူတို့ဖြစ်စေချင်တဲ့အတိုင်းဖြစ်လာမယ်ဆိုရင်တော့ရုပ်တံဖိုင်ကိုသူတို့ကထုတ်သုံးမှာမဟုတ်ပါဘူး
။တူရကီအနေနဲ့ကမ္ဘာဇက်ခုံမမသာမကအစ္စလာမစ်ကမ္ဘာမှာလဲဆော်ဒီနဲ့ရှင်ပြိုက်ပြီးအရေးပါတဲ့နေရာမှာရှိနေဖို့အတွက်လိုလားနေတာပါ။ Brookings Institution ကနိုင်ငံရေးသုံးသပ်သူ Kamal Qureshi က
And Saudi Arabia traditionally
Saudi Arabia မှာဘာသာရေးရမြင့်မြတ်တဲ့အထိမ်းအမှတ်တွေရှိနေတာကြောင့် Islam ကမ္ဘာမှာရှေးကလေးကဥဆောင်မှုနေရာမှာရောက်နေတာပါ။ဒါကြောင့်နောက်ကွယ်မှာပြန်ဆန်မှုတွေရှိနေတယ်ဆိုတာမျိုးပြောနိုင်ပါတယ်
။ Saudi သတင်းတော့အသက်ခံရမှုနဲ့ပတ်သက်ပြီးတော့ဒီကမ္ဘာလုံးကဖြစ်တင်ရှုတ်ချနေချိန်မှာအင်ကာနီက Riyadh မှာကျင်းပတဲ့ယင်းနှိမ့်နယ်မှုဆိုင်ရာညီလာခံတစ်ခုမှာတော့ Saudi အင်ရှစ်ဆန်မင်းသား Mohammed bin Salman ကအားလုံးကိုနှွေးထွေးစွာကြိုဆိုခဲ့ပါတယ်။ကမ္ဘာနိုင်ငံခေါင်းဆောင်တို့နဲ့စီးပွားရေးလုပ်ငန်းရှင်အတော်များများကတော့ဒီညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ထားခဲ့ကြတာပါခင်ဗျာ
ကိုအောင်ပါရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ယူဝဲမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥကျော်စန်တာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အပတ်စဉ်အားကစားသတင်းလွှာတွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်အောက်တိုဘာလ24ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို line to meter 25 kHz 1953ည line to meter 32 kHz 11803ည line to meter 57 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြမလူမှုနဲ့ကျန်းမာရေးအစီအစဉ်မှာအစ်စ်ရောင်ယောဂါကိုကြိုတင်ကာကွယ်နိုင်မှုဘာတွေလှုပ်ဆောင်သင့်ပါတယ်လဲဆိုတဲ့အကြောင်းနဲ့အတူမြမအရေးသုံးသပ်ချက်မှာတော့ပြည်အောင်စုငြိမ်းချမ်းရေးနီးလျက်နဲ့ဝေးနေတာဘာကြောင့်ပါလဲ
အဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေတစ်ဖက်က10ဦးစီနဲ့စီဝေးတော့လှုပ်တဲ့ခါကျတော့လူအရင်တမန်ယူကြတော့လှုပ်နေတဲ့
ဒီကြောင်းရာပေါ်မှာမြန်မာနိုင်ငံတိုင်းရင်းရေးရာသုံးသက်သူစိုက်ဦးဆိုင်ဝန်ဆိုင်နဲ့ဥကျော်စံတာကဆွေးနွေးတင်ပြထားပါတယ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါပြင်အားကစားသတင်းစီစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါအခုအရင်ဆုံးတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ခနာကိုရဲကကြွက်သားတွေကြန့်ခိုင်တက်မှရင်အစ်စ်မြစ်တွေရောင်ရမ်းနာကျင်တာမျိုးလဲမဖြစ်နိုင်တာမို့အစ်စ်ရောင်ယောဂါကိုကြိုတင်ကာကွယ်နိုင်မို့ကိုလက်လှုပ်ရှားလေ့ကျင့်ခန်းလုပ်ကြဖို့လိုပါတယ်။ဒေါက်တာတန်းစောကလူမှုနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်။အစ်စ်မြစ်တွေရောင်ရမ်းနာကျင်တာကိုလူတော်များများကတွေ့ကြုံခံစားမှုကြပါတယ်။အစိမ့်မြစ်တွေရောင်ရမ်းလာကျင်လာတိုင်းလေးဘက်နာယောဂများဖြစ်နေမလားလို့လဲစိတ်ပူမိကြမှာပါ။တာမန်ဖျားနာကြိုက်ခဲမှုတွေကြောင့်လဲအစိမ့်မြစ်တွေရောင်ရမ်းလာကျင်လေးရှိတာကြောင့်အစိမ့်မြစ်တွေနာကျင်ကြိုက်ခဲလာတိုင်းလေးဘက်နာယောဂဖြစ်မှာကိုစိတ်ပူစရာမလိုဘူးလို့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဆူတူယာဝင်းကပြောပါတယ်
။ပုံမှန်တိုင်းကတော့ကျွန်တော်တို့အစိမ့်မြစ်တွေအနာတတပါเนาะကျွန်တော်တို့ဒီလူမျိုးတွေရတဲ့ sedentary lifestyle တွေနော်သူကအလုပ်ကိုင်ကြောင်မဖြစ်ဖြစ် musculoskeletal pain တွေကတော့ကျွန်တော်တို့ဒီ GP setting မှာလည်း common ဖြစ်ပါတယ်။ဒါပေမဲ့လေးဘက်နာဆိုတဲ့သဘောမျိုးကတော့အစစ်လေးဘက်ထပ်ပုံပြီးနားတဲ့ဟာပေါ့နော်အဲ့တော့ကျွန်တော်တို့ခေါ်တာတော့ polyarthritis လို့ခေါ်တာပေါ့နော်အဲ့လို polyarthritis တိုင်းတော့ဘယ်အချိန်မှလေးဘက်နာတော့နည်းနည်းတန်လျာဖြစ်တဲ့လဲဆိုရင်တော့ကျွန်တော်တို့ရိုးရိုးနာရုံနဲ့မကောက်ပေါ့နော်အစစ်မြင့်တရားမနဲ့ပိုင်းမှာနည်းနည်းတောင့်တင်းနေမယ် morning stiffness တွေရှိနေမယ်ပြီးတော့နာရုံနဲ့မကောက်လက်နဲ့ညှစ်ကြည့်လိုက်တဲ့ squeeze test ပေါ့နော်အဲ့လိုညှစ်ကြည့်တိုင်းရောင်ရမ်းနဲ့နာကျင်နေဆိုရင်တော့တန်လျာဆဖြစ်နေနှီးစက်ရဆရာဝန်နဲ့ပြတိုင်းမြင်ကြည့်တယ်အဲ့လိုမျိုးဆိုရင်တော့ပို့ရ awareness ကြီးတင်တာပေါ့နော်
ပိုလိဘနာသွေးလိဘနာအရေပြားလိဘနာဆိုပြီးလိဘနာယောဂအမျိုးအစားအမျိုးမျိုးရှိနေပေမဲ့ပိုလိဘနာနဲ့သွေးလိဘနာနှစ်မျိုးကိုပိုပြီးတွေ့ရလေရှိပါတယ်လိဘနာယောဂတွေဟာပျောက်ကင်းအောင်ကုသဖို့မလွယ်ကူပဲယောဂပိုမဆိုးလာအောင်ထိန်းထားလို့ပဲရတယ်လို့ဒေါက်တာဆူတူယာဝင်းကပြောပါတယ
်ကျွန်တော်တို့ပိုလိဘနာဆိုရင်တော့နောက်ဆုံးမှကုသရမှာမဟုတ်ဘူးပေါ့နော် second prevention ဆိုပြီးတော့ကျွန်တော်ပိုတက်စီတောက်လျှောက်တောက်နေတယ်ပုံမှန်ကျွန်တော်20မိနစ်ပေါ့နော် adult onset မှာထီတော့တောက်တင်တာပေါ့နော်ချိုးတကယ်လို့ဒီနှလုံးနဲ့တွဲနေတဲ့လေးဘက်နာလို့ဆိုနှလုံးလေးဘက်နာလေးဆိုတော့ထောက်လျှောက်တောက်တင်တဲ့ high risk group ကိုပြောကြရအောင်ပါเนาะအဲ့ဒါနောက်လူတွေစိတ်ဝင်စားနေရင်နောက်ဆုံးမကူထုံးအောင်သွေးလေးဘက်နာရဲ့ဟာတွေဖြစ်ပါလိမ့်မယ်သွေးလေးဘက်နာမှာကျွန်တော်တို့ biological with or agents လို့ခေါ်ပါ sorry biological agents တဲ့အခုနောက်ပိုင်းမှာကိုခံအားအကြောင်းဖြစ်တယ်လို့ယူဆရတဲ့ကိုခံအားကိုခံအားစနစ်ကိုပြန်လဲထိန်းချုပ်တဲ့ဆေးတွေထိုးဆေးတွေပုံနေပါပြီအဲ့ဆေးဆိုရင်တော့ secret ထဲမှာလည်းရောက်လာပါပြီเนาะရန်နဲ့စကြည့်ပါအဲ့ကောင်တွေကတော့နောက်ဆုံးမကူထုံးလို့ကျွန်တော်ပြောလို့ရမှာပေါ့နော်
လေးဘက်နာယောဂရှိနေပြီမဲ့ယောဂပူမဆူအောင်ထိန်းထားနိုင်တဲ့သူတွေလည်းရှိပါလေ။ကြက်သားတွေကိုတန်မာအောင်လေ့ကျင့်ပေးမယ်ဆိုရင်အစစ်အမြစ်ရောင်ရမ်းခြင်းကိုယောနေအောင်ကာဝယ်ထားနိုင်တာကြောင့်ကြက်သားတန်မာစီတဲ့လေ့ကျင့်ခန်းတွေကိုတဖြည်းဖြည်းချင်းတိုးတိုးပြီးလှုပ်ဆောင်သွားတင်တယ်လို့ဒေါက်တာဆူတူယာဝင်းကပြောပါလေ
။အယိုးကျွန်းအစစ်တွေဘေးနားမှာကျွန်တော်တို့ကြက်သားတွေရှိရပါနော်။ကြက်သားကို strengthening exercise လုပ်မယ်ဆိုရင်လည်းအစစ်အမြစ်ရောင်ရမ်းခြင်းကိုတတ်တာစီပါလေ။ဆက်စားခြင်းမှာရောင်နေတဲ့အစစ်ကဆက်စားခြင်းလုပ်ရင်နာနိုင်ပေမဲ့လည်းတဖြည်းဖြည်းကျွန်တော်တို့greater exercise ပေါ့နော်ကိုတက်နိုင်တဲ့ stretching exercise greater exercise လုပ်ခြင်းအဖြစ်နဲ့ကျွန်တော်လေးဘက်နာယောဂါကိုကျွန်တော်တို့တော်တော်ထိန်းသန်းလို့ရနိုင်တယ်ပေါ့န
ော်စနစ်တကျကြိုတင်ကာကွယ်ထားတာတွေလည်းမရှိဘူးကုသမှုတွေကိုလည်းထိထိရောက်ရောက်မပြုတ်လုပ်ခဲ့ဘူးဆိုရင်အစ်စ်ရောင်နာကနေတဆင့်အစ်စ်တွေပုံပြတ်သွားတဲ့အထိယောဂါပြင်းထန်သွားနိုင်တယ်လို့သိရပါတယ် တို့ရဲ့ကြီးနဲ့ကုသတဲ့ဤပညာတွေပေါ်ပေါက်လာပြီးဆိုပေမဲ့လည်းယောဂကိုပိုပြီးမပြင်းထန်အောင်မဲ့ရည်ရွယ်ကုသတာဖြစ်တာကြောင့်ယောဂနှုတ်စဉ်ကလေးကကြိုတင်ကာဝယ်ထားဖို့ကသာအရေးကြီးတယ်လို့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဝေယံဖြိုးကပြောပါတယ်
တို့ရဲ့ကြီးကုထုံးဆိုတဲ့ဒီအစင်းမြေယောဂတွေမှာတို့ရဲ့ကြီးကုထုံးကုလို့ရပြီဆိုတာလေးကိုပြောချင်ပါတယ်တို့ရဲ့ကြီးကုထုံးရဲ့ကဏ္ဍကတော့သူက early stage ပေါ့နော်ခုနအများသောအားဖြင့်တော့ OA နီးတို့ပါတော့ပေါ့နော်အစ်စ်အမြင့်အယောင်ဒီဒူးမှာဖြစ်တဲ့ဟာတွေဆိုလို့ရှိရင်တို့ရဲ့ကြီးကုထုံးနဲ့ကုတာမယ်ဆိုလို့ရှိရင်ခုနပြောတဲ့အဲတဖြည်းဖြည်းချင်းပျက်စီးသွားတဲ့ဟာတွေသူကကြိုတင်ပြီးတော့ကာကွယ်ပေးနိုင်တယ်ချင်းစီခန်းတာတွေသူကတတ်တာနိုင်ပါတယ်အဲ့ဒီတော့ဥမာအဲသူထိုးစည်းတို့တောက်စည်းတို့စားရမယ့်ဟာတွေကိုလည်းရောကြစီတယ်နောက်တစ်ခုကခွဲဆက်ရမယ့်လူတချို့ဆိုလို့ရှိရင်လည်းအကြောင်းအကြောင်းကြောင့်ခွဲရတော့မယ်ပေါ့နော်တို့တော်လည်းအဲဟိုတခြားတော့အကြောင်းအကြောင်းကြောင့်ဥမာအဲဟိုခွဲဆိတ်ဖို့အတွက်အဆင်မပြေသေးတဲ့ကာလအတွင်းမှာဆိုဖြင့်နာရာကျင်နာတွေတက်တာဖို့အတွက်တူရီချီကုထုံးတုံးတို့ရပါတယ်ခင်ဗျာ
အစိအောင်ယောဂအတွက်ကုထုံးတွေရှိလာပြီဆိုပေမဲ့အယိုးအစ်စ်တွင်ပျက်စီးယိုရိပ်မှုတွေမဖြစ်ပေါ်ခင်မှာကျူတင်သတိပြုကာဝယ်ထားခြင်းကသာအကောင်းဆုံးကုသမှုဖြစ်ပါတယ်ဆလိတ်နဲ့အရက်တောက်သုံးမှုတွေကိုရှောင်ကျင်ပြီးကိုလက်လှူရှားလေ့ကျင့်ခန်းတွေကိုတက်နိုင်သမျှလှူဆောင်ပေးသင့်တယ်လို့ဒေါက်တာဆူသူရောင်ဝင်းကပြောပါတယ
်အဲ့ဒါကတော့သူရဲ့ lifestyle ပဲပေါ့နော် lifestyle ကဒီကတော့ကျန်းကျန်းမာမာနေမယ်ကျန်းကျန်းမာမာစားတောင်းမယ် smoking ပေါ့နော်ဆလိတ်တွေပါ short တောင်းမယ်အရက်ဆိုလည်း moderate ပေါ့နော်အရင်မတောက်ဘူးပြီးတော့လေးပဏာအပြင်ကျွန်တော်အရက်ပီးရစားတာကြောင့်ဖြစ်တဲ့ uric acid တွေရတဲ့တပံသူကပြန်ပြီးဒုက္ခပေးနေတယ်တို့ lifestyle ပေါ့နော်နောက်တစ်ခုကျွန်တော်တို့ပြည်သူလူထုအဓိကပြောချင်တာက exercise ပါ exercise ကအရင်ကိုရေကြည်ပါတယ်အစင်းမြစ်တွေတန်အောင်လုပ်မယ
်ခန္ဓာကိုယ်မှာရှိတဲ့ကြွက်သားတွေကြက်ခိုင်တန်မာလာခြင်းဟာအစင်းအောင်ယောဂါကြောင့်အစင်းမြစ်ရောင်ရမ်းနာခြင်းမှုတွေကိုကြိုတင်ကာဝယ်ပေးရရောက်တာကြောင့်အစင်းအောင်ယောဂါရှိပြီလို့သိတာနဲ့တပြိုင်တည်းအစင်းမြစ်တွေပျက်စီးယိုရင်းမှုမဖြစ်ခင်မှာကိုလက်လှူရှားလေ့ကျင့်ခန်းတွေကိုတက်နိုင်သမျှလှူဆောင်ပေးတဲ့အကြောင်းတင်ပြလိုက်ရပါတယ်ကျွန်တော်တန်ဆောပါ
လူလူနဲ့ကျမကြီးခန္ဓာကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါရဲ့ရှင်အခုဆက်ပြီးတော့မြမကြီးသုံးသက်ချက်ကိုနားဆင်ရပါမယ်မကြသေးမီကပြီးဆုံးသွားတဲ့ငိမ့်ငိမ့်ထိပ်သီးညီလာခံဟာအရင်စည်းဝေးတွေနဲ့ဆိုင်ရင်အတော်လေးအပြုတ်သဘောဆောင်တယ်လို့သုံးသပ်နိုင်တယ်လို့ခရီးပေါက်တင်တဲ့လောက်မပေါက်နိုင်ခဲ့ဘူးလို့ယူဆရမလို့ဖြစ်နေပါတယ်ဘာကြောင့်မှလဲမြမနိုင်ငံတိုင်းရင်းရေးရာသုံးသက်သူဆိုင်းဝန်ဆိုင်တဲ့ဦးကျော်စံသားကအဆွေးနွေးသုံးသပ်ထားပါရဲ့ရှင်
ဆိုင်ဝန်ဆိုင်ခင်ဗျာအခုမြန်မာနိုင်ငံမှာမကြသေးမီကပြီးဆုံးသွားတဲ့ညဉ့်ညံ့ထိပ်သီးဆွေးနွေးပွဲထိပ်သီးလို့ခေါ်တာကတော့တကယ်အဆုံးဖြတ်ပြင်းထန်တဲ့ပုံကူတွေတက်တယ်လို့ဆိုပြီးတော့ခေါ်ကြတာပေါ့လေဆိုတော့ဒီဆွေးနွေးပွဲနေပြီးတော့တချို့ကအကောင်းမြင်တယ်နည်းနည်းအရွေးသဘောရှိတယ်လို့ပြောကြတယ်လွှမ်းခြုံပြီးတော့ပြောမယ်ဆိုရင်ပထမဆုံးအရင်တက်ကမျိုးကြမဟုတ်ပြန်နည်းနည်းများထူးခြားမှုရှိသလားခင်ဗျာတူတက်တဲ့ဘက်က
ထူးခြားမှုတော့ရှိတယ်လို့ပြောရမယ်ခင်ဗျာပါတူလေးဆိုတော့ကတော့အဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေတစ်ဖက်က10ဦးစီနဲ့တို့ CV တွေတော့လုတ်တဲ့ခါကျတော့လူအရင်တမန်ယူကြတော့လုတ်နေတဲ့ NCA အစည်းအဝေးနဲ့တော့မတူဘူးသူတော့အဆုံးဖြတ်ပိုင်ခွင့်အနေထားအနေကြည့်လို့ရှိရင်တော့သူကထိရောက်မှုရှိတယ်လို့ကျွန်တော်တို့ပြောလို့ရ
ဆိုတော့အကြောင်းများအပြင်ဘယ်လိုအချက်လက်တွေကိုသူတို့သဘောတူခဲ့တယ်လဲသဘောတူဖို့ဆုံးဖြတ်ကြတယ်ဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ကြတယ်ဆိုရလဲနည်းနည်းပြောပါခင်ဗျာ
တော့ဟာယူဘူးကြအရင်တတ်မှတ်ထားတာခုနှစ်ချက်ရှိတယ်အဲ့ဒီခုနှစ်ချက်ထဲမှာအရေးကြီးဆုံးနှစ်ချက်ကသူတို့တဘောတူလို့မရအောင်ဖြစ်တယ်နော်တစ်ချက်ကတော့အဲ့ဒီတတ်မှတ်တော့ဘက်ကနေပြီးတောင်းဆိုတဲ့မခွဲထွက်ရေးပေါ့နော်မခွဲထွက်ရဆိုတဲ့ issue တစ်ခုရယ်နောက်တစ်ခုကစစ်တပ်က single army ပေါ့လေစစ်တပ်တစ်ခုတည်းရှိရမှာဆိုတော့အဲ့ကိစ္စနှစ်ခုကသူတို့မကြည့်လဲဘူးမတိလေတော့အတိပယ်ကအရေးကြီးဆုံးအစ်စုစုနှစ်ခုကိုတို့ကလုံးဝကန်တယ်လို့မရဘူးလို့ကျွန်တော်တို့ပြောလို့ရတယ်
။အဲဒီကန်တယ်လို့မရတဲ့အစ်စုနှစ်ခုကိုမပြောခင်မှာတိုးတက်ခဲ့တယ်ဆိုတဲ့အပိုင်းတွေကဘယ်လိုအကြောင်းအရာအဖြစ်ကန်တယ်လို့ရခဲ့တဲ့အပိုင်းတွေရှိသလဲခင်ဗျ။အဲ့ဒါကိုနည်းနည်းပြောပါဦး။တ
ို့ကန်တယ်လို့ရတဲ့အပိုင်းတွေကတစ်အနေနဲ့တို့ကပြောတာဒီမိုကရေစီကိုအခြေခံတဲ့ဖက်ဒရယ်စနစ်ကိုသွားမယ်ဆိုတဲ့ဥစ္စာကိုတို့ကသဘောတူတယ်နောက်တစ်ခုကြတော့ကိုပိုင်ပြတန်းခွင့်ရဲ့ဒီမိုကရေစီရေးကိုအာမခံတဲ့စနစ်တစ်ခုကိုသူတို့တောင်းမယ်လို့အဲ့ဒါကိုလည်းသူကလက်ခံတယ်။နောက်တစ်ခုကပြည်နယ်နဲ့အဲဒီတိုင်းကြီးဒေသတွေအတွက်ကိုလည်းသူတို့ကပါဝါ sharing အဲ့ဒါကိုရေဘူးရအမှင်သူတို့ကလက်ခံတယ်။နောက် security reconciliation လို့ခေါ်တဲ့လုံခြုံမှုပေါင်းစည်းရေး issue မှာလည်းသူတို့ကအဲ့လေသူတို့ဆွေးနွေးမယ်ဆိုတော့သာသဘောတူတယ်
ကျွန်တော်အဲ့အဓိကအခက်အခဲဖြစ်နေခဲ့တဲ့ မခွဲထွက်ရေးနဲ့တခုလီသောတက်မတော်ဖြေးကိုဆွေးနွေးမှာပါအဓိကအဲ့ဒါမဆွေးနွေးခင်အခုကျွန်တော်ပြောစရာတခုတွေ့လာတာအခုကုနာကိစ္စတွေသဘောတူကြမယ်တိုက်ပွဲတွေကဆက်လက်ဖြစ်နေသေးတယ်ဗျာ on the ground မှာအဲ့ဒါကြတော့
တက်ပွဲဖြစ်နေရတဲ့အကြောင်းရင်းကသူတို့ကဒီ SCE ကနေထလာတဲ့ GMC လို့ခေါ်တဲ့ဥစ္စာပေါ့ Ceasefire Joint Monitoring Committee ပေါ့အဲ့ဒီအဖွဲ့အစည်းကသူကအလုံးမလုံးနိုင်လို့ပဲဖြစ်တယ်အရေးအကြီးဆုံးဖြစ်တဲ့နယ်မြေပိုင်းခြားကတ္တမှုတွေသူတို့မလုံးနိုင်ဘူးနောက်ပြီးCode of Conduct လို့ခေါ်တဲ့သူတို့စီမံဥပဒေတွေ Conflict Area ပေါ့ဗျာအဲ့ဒီဟိုဒီကမ္ဘာတခိုင်မှုရှိတဲ့ area တွေမှာရှိတဲ့လူတွေကိုကန့်တယ်မယ်ဆိုတော့ပြဿနာအဲ့ဒါတွေကိုတို့ကလိုက်နာပြီးလှုပ်ဆောင်တာမရှိဘူးအဲ့ဒါတော့တိုက်ပွဲတွေကတော့ဖြစ်နေတာ
ဟုတ်ကဲ့အပြစ်အခက်ရစေးကြီးကြပ်မှုကော်မတီရဲ့အကန့်တွေသိပြီးတော့မထီရောက်သေးလို့ပါခင်ဗျာ
တကယ်တော့ဆိုရင်တို့ကတခါမှလည်းတို့မထီရောက်ခဲ့ပါဘူးခင်ဗျာအဲ့ဒါကြောင့
်ဟုတ်ကဲ့ဆိုတော့ကျွန်တော်အဓိက stumbling block ဖြစ်နေတဲ့အဓိကနှစ်ချက်ကိုကျွန်တော်ဒါပြောချင်ပါတယ်ခုမခွဲထွက်ရေးဆိုတဲ့ကိစ္စဆိုတော့ပြည်ထောင်စုကခွဲထွက်ရေးဆိုတဲ့မူဟာစာရွက်ပေါ်မှာပဲရှိရတကယ်တမ်းတိုင်းရင်းသားတွေကလူချင်းကြလို့လားဆိုတဲ့ကိစ္စတခုကျွန်တော်မေ့ချင်ပါတယ
်ဒီဘူးရားချင်းကျွန်တော်ထင်တာဒီပမာကြီးစိုးတဲ့အစိုးရတွေကိုတို့တော်လာနေတဲ့အဖွဲ့အစည်းတွေကအရင်တော့လိုမျိုးတို့အဲ့ဒီလုံဝလွတ်လပ်ရေးကိုတို့လက်လွတ်လိုက်ပြီးလွတ်လပ်တယ်တော်တော်ကြာနေပြီလို့ကျွန်တော်ထင်တယ်အရင်တော့ကတော့အခုဒီကချင်ပြည်မယ်လဲတော့ကချင် Independence Army ရှမ်းနေရာလက်စားကတာ SSIA အဲ့ဒါရှမ်း State Independence Army ဆိုတော့လွတ်လိုက်ကိုဥတီပြီးလုတ်ခဲ့တဲ့တော်လိုင်းအဖွဲ့အစည်းတွေဖြစ်တယ်။ဒါပေမဲ့အခုကျတော့သူတို့ကဒီ regional အနေအထားအရခွဲထွက်နိုင်တဲ့အနေအထားကသူကမပေးဘူး။အပြည်ပြည်ဆိုင်ရာအနေအထားတော့မပေးဘူးဖြစ်နေတယ်။မပေးတဲ့အခါကျတော့သူတို့ကခွဲထွက်ရင်လည်း endorse လုပ်မဲ့အလက်ခံမဲ့နိုင်ငံလည်းမရှိတဲ့အတူတူဖက်ဒရယ်မူဝါဒတို့အကောင်ဆုံးဆိုပြီးတို့ကဒါကိုယုံကြည်လက်ခံလာတာ
ဟုတ်တယ်
ခံလာတဲ့တော့ဖက်ဒရယ်မူဝါဒတောင်းနေတ
ာဟုတ်ကဲ့အဲ့ဒီတော့ဘာဖြစ်လို့ဒီမခွဲထွက်ရေးခွဲထွက်ရေးကိစ္စမှာသဘောတူညီမှုရရှိရညီညာရေးအတွက်အခက်အခဲဖြစ်နေရတယ်လေတိုင်းရင်းသားတွေဘက်ကလည်းဒါကိုမလို့တော့ဘူးငါတို့ဖက်ဒရယ်ဆိုရင်ကျင်တတ်တယ်ဆိုမူအဖြစ်နဲ့ပဲဒီမိုကရေစီအခြေခံတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတာသဘောတူညီကြပြီးဖြစ်ရတာနဲ့ခွဲထွက်မခွဲထွက်ဆိုတာဟာဘာကြောင့်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေရပါသလဲအခက်အခဲဖြစ်နေရတယ်လေ
အမှားတာအရေးမကြီးဘူးခုဒီလုံခဲ့တဲ့3-4ရက်လောက်ကဗိုလ်ချုပ်ကြီးရော့စစ်ပေါ့ဒီ RCSS edition တော်လိုက်အဖွဲ့ကြီးရဲ့ဘုံမထားလဲသူကပြောသွားကျွန်တော်တို့ကဒီခွဲထွက်ခွင့်ထက်ကျွန်တော်တို့ဘယ်လိုပေါင်းစည်းမလဲဆိုတော့ရွေချက်နဲ့ကျွန်တော်တို့လာပြီးစကားပြောတယ်ခွဲထွက်ခွင့်ကိုကျွန်တော်ကလုံးလုံးကန့်တွယ်တာမဟုတ်ဘူးဒါပေမဲ့တမတော်ဘက်ကအထူးသဖြင့်ဟိုဗိုလ်ချုပ်ကြီးမင်းအောင်လိုင်ပေါ့နော်သူကမခွဲထွက်ရေးဆိုတော့ဥစ္စာအဲ့ဒီသူကကန့်ပြီးတော့အော်စပွားပေါ်သူတင်လာတာသူကတပွားရမမှန်ကန်မှုလို့တိုင်းရင်းသားတွေကအဲ့လိုမြင်တာအဲ့လိုလှုပ်ချင်းအားဖြင့်ဒီ NCA ဆွေအခြေခံတဲ့နေကြရေးဆွေးနွေးပွဲကိုဖျက်လို့ဖျက်ဆီးလုပ်တယ်လို့သူကအဲ့လိုဆွဆွဲတယ်ခင
်အော်ဆိုတော့တကယ်တော့ဒါတမန်တော်ဘက်ကလက်လိန်ချိုးတဲ့အပေါ်စီးလုပ်တယ်ဆိုတဲ့သဘောကိုမခံချင်ကြတာတိုင်းရင်းသားတွေကအဓိက
အဲ့လိုတဘောမျိုးလဲပါတယ်နောက်တစ်ခုကလည်းဒီ1948ခုကျွန်တော်တို့ Union of Burma ပေါ့ဗျာဒီတော်စုမြန်မာနိုင်ငံတော်ဖွဲ့စည်းတဲ့အချိန်မှာတော့လည်းကျွန်တော်တို့အဲ့ဒီအခွင့်အရေးကပါပြီးသားဖြစ်နေအဲ့ဒါကြောင့်မို့ဖွဲ့စည်းချက်ပုံအခြေခံဥပဒေမှာခွဲထွက်ခွင့်အပိုက်တွေပဲသူကပါလာဆိုတော့ဒီ1948ခုပြည်တော်စုကိုတည်ဆောက်တော့တို့ကစိတ်ပါလက်ပါပေါ့ဗျာဟို voluntarily တို့ကတော့ပါဝင်ရတာအတင်းတွန်းထိုးပြီးလောက်တာမဟုတ်ပဲကိုကစိတ်ပါလို့သူကလောက်တာအဲ့ဒီအခွင့်အရေးကိုအခုဒီဗိုလ်ချုပ်ကြီးမင်းအောင်လည်းဒါအောင်ခင်ဗျားတို့ဆွံ့လို့ရမယ်လို့သူကပြောတဲ့ချိန်မှာသူ့လက်ထက်မှာလည်းဖက်ဒရယ်အခွင့်အရေးတွေကိုအာမခံထားတဲ့မူကလည်းလုံးဝမရှိသေးဘူးမရှိခဲ့တဲ့သူတွေလို့ပြောတာကိုတို့ကလက်မခံနိုင်လို့အဲ့ဒါကိုတို့ကလက်မခံဘူးလို့ပြောတာ
ဆိုတော့ဒီဟာတကယ်တမ်းအနှစ်သာရထက်အပေါ်ယံအပြောအဆိုအကင်တွင်နဲ့ပတ်သက်နေတဲ့ကိစ္စတစ်ခုလို့ပဲကျွန်တော်သတ်မှတ်လို့ရပါသလားအ
ဲ့လိုသတ်မှတ်လို့ရှိရင်တော့မှန်နိုင်တယ်အဲ့တော့လို့လဲဆိုတော့လူတွေကခွဲထွက်ဖို့အတွက်တို့ကစကားပြောနေတာမဟုတ်ဘူးဘယ်လိုပေါင်းစည်းမလဲဆိုတဲ့အတွက်တို့ကစကားပြောနေကြတာ
ဟုတ်ကဲ့နောက်ပြီးတော့48ဥပဒေထဲမှာအခန်း30ပေါ့လေခွဲထွက်ပိုင်ခွင့်ဆိုတာလည်းပဲတိုင်းရင်းသားတွေဘက်ကလည်းတစ်ခါမှသုံးမယ်လို့မပြောခဲ့ဘူးအဲ့ဒီဟာဘာအတွက်သာအဆုံးပြလဲဆိုရင်ကျွန်တော်ထင်တာဗိုလ်ချုပ်နေဝင်အကြောင်းပြပြီးတော့ရမဲရှာပြီးအာဏာသိမ်းဖို့အတွက်သာအထောက်အကူဖြစ်ခဲ့တဲ့ပုံမှန်လို့ထင်ပါတယ်
ကျွန်တော်ဒီလိုမြင်လို့ရပါတယ်ဘာလို့လဲဆိုတော့တကယ်တော့အဲ့ဒီ1948ခုမှာရှိခဲ့တဲ့ဖွဲ့စည်းရေးချုပ်ပုံအခြေခံဥပဒေမှာသူကအဲ့လိုမျိုးထည့်ထားอยู่တက်တက်ပဲဖြစ်ပြီးအဲ့ဒီတိုင်းသားတွေပဲကလည်းအသုံးပြုဖို့တခါမှစဉ်းစားရဘူးဘုညိုနေဝင်ရတာသူကအသုံးချတာပေါ့နော်
ဆိုတော့နောက်တစ်ချက်ကတော့တခုရီးသောတက်မတော်ဖြစ်ရေးတခုရီးသောတက်မတော်ဖြစ်ရေးကိစ္စနဲ့ပတ်သက်လို့ကဘာများအခက်အခဲရှိသလဲဘယ်နိုင်ငံမှာမှတိုင်းသားလူမျိုးတစ်ခုစီတက်မတော်တစ်ခုစီထားရဲဆိုတာလည်းမသိတော့ပါဘူးသူတို့ဒေသဆိုင်ရာရဲတို့ဘာလို့ရရှိရပါဗျာအခုကြတော့အဲ့ဒါဘာကြောင့်အခက်အခဲဖြစ်နေရပါလဲပမာပြမ
အခက်အခဲရတကယ်တော့မဖြစ်ဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့တို့ကဒေတာစပွဲပွဲမှာထိုင်ပြီးသူပဲကိုပဲတို့ကဖဲတယ်ကိုလုံးမပြပဲနဲ့တို့ကတယောက်တယောက်မှန်းချက်နဲ့တယောက်တယောက်ပြောနေကြလို့ဖြစ်ရတာဒီကျွန်တော်စကားပြောမှုတဲ့တိုင်းရင်းသားကောင်းဆောင်တွေကဆိုလို့ရှိရင်တို့ကပြောလာကျွန်တော်တို့ okay အဲဒီနယ်တစ်ခုစီရဲ့ interior ဝပြီးဒီတွင်းကိုအဲခိုင်တွေ့တဲ့ညမှာတို့ရေးတက်ဖွဲ့ပဲတို့ကတို့ရှိမယ်ရှိပြီးဒီလုံကြုံရေးပဲတို့ကန်သွားမယ်ဒါပေမဲ့အလုံးနဲ့ဆိုင်တဲ့ဒီပြည်တော်စုတက်မတော်ဖြစ်တဲ့ခါကျရင်တို့အဲ့ထက်မှတို့အချွေးကြပါဝင်လို့အစင်းလေးရှိတာပေါ့ဆိုတော့ပမာလူများစုအောက်စီးတဲ့တက်မတော်တစ်ခုထက်တကယ်ဟိုပြည်တော်စုသားတွေအလုံးပါဝင်တဲ့တက်မတော်တစ်ခုဖြစ်ဖို့တို့ကလိုလားလို့တို့ကတောင်းဆိုနေလို့ဆိုတဲ့ခါကျတော့ကျွန်တော်ထင်တာဒါအပေးယူလို့ဖို့လိုတဲ့အပန်းလို့ကျွန်တော်ထင်တာ
ဟုတ်ကဲ့အဲ့တော့အပေးယူလုံနိုင်ဖို့ကလည်းပဲအပြန်အလှန်ယုံကြည်မှုကအခုတော့လည်းနည်းနည်းပူစီလာတယ်လို့ယူဆရင်ရမလားပါပဲပူပြီးတော့ဒါထက်ပူပြီးတော့ကောင်းဖို့လိုသေးတယ်ပေါ့
ဒီကအများကြီးပူလို့ခုလိုတယ်တကယ်တော့ဒီတိုင်းရင်းသားတွေဘက်ကနေပြီး initiative လုပ်တဲ့အဲ့ဒီအစိုးရနဲ့တတ်မတော်ဘက်ဆယ်ယောက်ဒီဘက်ဒီတိုင်းရင်းသားတွေဘက်ဆယ်ယောက်နဲ့ဟိုဆုံးဖြတ်နိုင်တဲ့လူတွေတွေ့ပြီးစကားပြောမှဆိုတကယ်ကောင်းတဲ့အခြေခံပါဒါပေမဲ့အဲ့ဒီဗိုလ်ချုပ်ကြီးမြင့်အောင်လည်းကဒီအဖွဲ့မင်းတို့မှလည်းသူကအဲ့ဒီ RCSS ကိုတတ်ခိုက်တာတော့ကျွန်တော်လည်းပိုက်ကြည့်နေမှာမဟုတ်ဘူးခင်ဗျာဒီလိုလုပ်ရင်ပါညာအဲ့ဒါ SEO ကိုအတုံးချပြီးတတ်ချက်နဲ့နေချက်ဆိုသူကအဲ့လူနဲ့သူကတာထွက်တဲ့ခါကျတော့သူကအလုံးမဖြစ်ဘူးသူကဖြစ်သွားတာနောက်တစ်ခုကလည်းအဲ့ဒါပြီးတဲ့နောက်ပိုင်းမှာသူကအေးဝေးမတတ်ပဲနဲ့သူကအေးလေးဖောင်းတော့ဦးလိုပဲသွားလိုက်အောင်ဆိုတော့ဘိုးချုပ်ကြီးရောစစ်ကလည်းပြောတာ "तू မတတ်ရင် तू လည်းမတတ်ဘူးပေါ့"ဆိုပြီးသူကလည်းမတတ်ပဲနဲ့နေလိုက်တယ်သူကအရင်ကဒီကောင်းဆောင်တွေအချင်းချင်းညှိပြီးလှုပ်မယ်ဆိုတာလှုပ်ရသူကအဲ့ဒီအလောက်ကသူကမပြည်ပြင်းတော့ဘူးဆိုပြီးအဲ့ဒါကသူကနောက်ဆုတ်လိုက်တယ်သူကအဲ့လိုပြောတာ
ဆိုတော့နောက်နိုဝင်ဘာမှာသူတို့ပြန်တွေ့ဖို့အစီအစဉ်ရှိတယ်အဲ့ဒီမှာကဒီတဲ့အချိန်နေစီကိုတူလာနိုင်မယ်လို့မျှော်လင့်ပါလား
တကယ်လို့ဘုကျော်ကြီးမင်းအောင်လည်းကအရင်ဖွင့်ပွဲမင်းကတော့ပြောတဲ့ပုံစံမျိုးနဲ့သူကမထက်ဘူးဆိုလို့ရှိရင်တော့ဆက်ဆက်လာတိဆက်လာနိုင်တဲ့အပိုင်းတော့ရှိပါတယ်သူပဲကလည်းလည်းရှော့ဖို့လိုမလားလို့
တိုင်းသားတွေဘက်ကတော့အစွန်ကိုရှော့ထားပြီ
တိုင်းသားတွေဘက်ကသူရှော့ပြီးသားပဲဘာမှတော့ရှော့ဖို့မရှိဘူ
းဘူးကျော်စန်သားစီစဉ်တင်ဆက်ပေးထားတဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးပါရစေရှင်
တော်ရရှင်များရှင်လွတ်တော်မှာလစ်လက်နေတဲ့နေရာတချို့အတွက်ဇားပြက်ရွေးကောက်ပွဲတွေရှေ့သတင်းပတ်ထဲကျင်းပတော့မှာပါလွတ်တော်မှာအများဆုံးနေရာရထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်နိုင်ငံရေးပါတီကြီးတွေပါတီသစ်တွေတတိပုဂ္ဂလရှင်ပြိုင်သူတွေတိုင်းရင်းသားကိုယ်စားလှယ်တွေပါဝင်ရှင်ပြိုင်ကြမဲ့ဒီဇားပြက်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူလူကမဲပေးရွေးချယ်နိုင်မဲ့အားကိုးလောက်ဆရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေပါသလားလွတ်တော်မှာလူထုအတွက်မမမမရက်မဲ့ကိုယ်စားလှယ်တွေလိုနေပြီလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA ရဲ့ဓာတ်ရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေပါတယ်။စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရစေ။ အခုဆက်ပြီးတော့ကိုရနိုင်စူးစီးတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုအလှည့်ပေးကြအောင်ပါရှင်
အားကျွန်တော်ညနေပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဘာစလိုနာတိုက်စင်မှုလီယိုနယ်မက်ဆီဟာဆီဗီလ်နဲ့ပွဲမှာလက်မောင်းရိုးထိခိုက်သွားတာကြောင့် Real Madrid နဲ့ El Clasico ပွဲကိုလွှဲချတော့မှာဖြစ်ပါတယ်။ဘာစလိုနာသင်ကသူတို့ရဲ့နူကန်ဘောလုံးငွင်းကြီးကိုတိုးချက်ဆောက်လုပ်မဲ့အစီအစဉ်ကိုလည်းကျင်ညာလိုက်ပါတယ်။ကမ္ဘာပြေခုံပြချန်ပီယံဟောင်း Usain Bolt ကို Australia Club အသင်းကစာချုပ်ချုပ်ဖို့ကမ်းလှမ်းလိုက်ပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီဆုံးတော့ဥရောပဘောလုံးပွဲနဲ့စတင်လိုက်ချင်ပါတယ်။ဥရောပချန်ပီယံလိအုပ်စုအဆင့်ပွဲစဉ်တွေကိုအင်္ဂါနေ့ကကစားခဲ့ရတာမှာတော့ Bayern Munich က AEKA တင်ကို2ဂိုးကိုမရှိ Ajax က Benfica ကို2ဂိုးကိုမရှိ Roma က CSKA Moscow ကို3ဂိုးကိုမရှိ Real Madrid က Victoria Plzen ကို2ဂိုးတကို Man City က Shakhtar Donetsk ကို3ဂိုးကိုမရှိနဲ့နိုင်ပြီး Hoffenheim နဲ့ Lyon တို့3ဂိုးစီတည်ကြသလို Young Boys နဲ့ Valencia တို့လည်း2ဂိုးစီတည်ကြသွားပါတယ်။Manchester United နဲ့ Juventus တို့ပွဲမှာတော့ Juventus က Manchester United ကိုတကူးကူးရှိနဲ့နိုင်သွားပါတယ်။ Juventus အတွက်တလုံးနဲ့သောအနိုင်ကိုကိုတော့ Argentina ကစားသမား Paulo Dybala ကတွင်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ။ England Premier League ဘောလုံးပွဲတွေမှာတော့ဒီတစ်ပတ်မှာ Manchester United နဲ့ Chelsea တို့တွေ့ခဲ့ကြပါတယ်။အသင်းရလာမကောင်းတာကြောင့်ဒီအသီးမှာ PR နဲ့ရင်ဆိုင်နေရတဲ့ Man United ပြ Mourinho အတွက်တော့သူရဲ့အတင်းအောင် Chelsea နဲ့ပြန်တွေ့တာပါပထမပိုင်းမှာ Chelsea နောက်တန်းက Riga ခေါင်းတိုက်သွင်းလို့ပထမပိုင်းအပြီးမှာ Chelsea ကတကူးကူးရှိနဲ့ဦးဆောင်ခဲ့ပါတယ်ဒုတိယပိုင်းမှာတော့ Man U ကပြင်သစ်ရှေ့တန်းကို Marcio ကနှစ်ကိုးပြန်သွင်းလို့နှစ်ကိုးတကိုးနဲ့ဦးဆောင်နေခဲ့ပြီးပွဲပြီးကနေတန်းရအချိန်ပို6မိနစ်မှာ Ross Barkley က Chelsea အတွက်ခြေပါကိုသွင်းတော့တာကြောင့်နောက်ဆုံးမှာနှစ်ကိုးစီတည်နေပွဲပြီးသွားပါတယ်Chelsea ကခြေပါကိုသွင်းပြီးချိန်မှာတော့ Chelsea အသင်းရဲ့ဒူးလက်ထောက်နီးပြ Marco Ianni ကမယူအသင်းသားတွေနဲ့နီးပြ Mourinho ရှေ့မှာအလွန်ကြုံအောင်ပွဲခံခဲ့တာကြောင့် Mourinho နဲ့ညှိကြပြီးတော့နှစ်ဖက်အသင်းကလူတွေလည်းရုံးရင်းစံခတ်ဖြစ်ခဲ့ကြပါတယ်။နောက်ပိုင်းမှာတော့ Chelsea လက်ထောက်နီးပြ Marco Ianni ဘက်ကတောင်းပန်ခဲ့ပြီးတော့ Mourinho ဘက်ကလည်းဒါကိုလက်ခံခဲ့တယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ဘက်ကဘာအမှမလုပ်ခဲ့တာမဟုတ်တဲ့အတွက်သူ့ကိုအပြစ်တင်စရာအကြောင်းမရှိဘူးဆိုပြီးတော့ Mourinho ကတော့ပြောလိုက်ပါတယ်။ဒီဘက်တည်ကြသွားတဲ့ပတ်သက်ပြီးတော့ Man United ပြ Mourinho ပြောတာကတော
့ I think fantastic game with a fantastic result for Chelsea and an awful result for us.
Awful, why awful? Because when you are ပွဲကောင်းတဲ့ပွဲလို့ကျွန်တော်ထင်ပါတယ်ဒီပွဲရလက်က Chelsea အတွက်ကောင်းပြီးကျွန်တော်တို့အတွက်တော့မကောင်းပါဘူးဘာကြောင့်လဲဆိုတော့ခမားအသင်းကနေအကောင်းဆုံးကစားနိုင်နေဆိုရင်ခမားနိုင်ချင်မှာပါတကယ်လို့တရားရော့ကသာဒီပွဲမတိုင်ခင်မှာကျွန်တော်ကိုတရေရလက်ယူမလားဆိုရင်တရေလည်းအဆင်ပြေတယ်လို့ပြောမိမှာပါStamford Bridge မှာနိုင်မှုမလွယ်ပါဘူးအတင်းတိုင်းလူလူကတော့ဒီမှာတမတ်ရရဲဆိုရင်ကျင်းတဲ့ကြမှာပါဒါပေမဲ့ဒုတိယပိုင်းမှာကျွန်တော်တို့ပွဲကိုကောင်းကောင်းထိန်းချုပ်နိုင်ခဲ့ပြီးတော့ပိုးပြီးတော့လည်းကောင်းပါတယ်ဒါကြောင့်ကျွန်တော်တို့ဒီပွဲကိုနိုင်သင့်တယ်ဆိုတာကတော့ရှင်းပါတယ်ကျွန်တော်တို့တတိယဂိုးရပြီး3ဂိုးတကိုးနဲ့ဥဆောင်နိုင်ပေမဲ့မရဘဲအခုလိုတည်ရဖြစ်သွားတာပါဘောလုံးမှာကဒီလိုပါပဲ
ကျန်တဲ့ပွဲစဉ်တွေမှာတော့ Man City ကဘန်လေးကို5ဂိုးကိုမရှိနဲ့နိုင်ပြီးတော့ Tottenham က West Ham ကိုတကိုးကိုမရှိ Liverpool က Huddersfield ကိုတကိုးကိုမရှိနဲ့နိုင်သွားပါတယ်ဒါကြောင့် Man City နဲ့ Liverpool က23မက်စီနဲ့ဇယားထိတ်မှဆက်လက်ဥဆောင်နေပြီးတော့ Chelsea Arsenal Tottenham တို့က22မက်စီနဲ့နောက်ကနေလိုက်နေပါတယ်။ Man U အသင်းကတော့14မက်နဲ့အဆင့်9နေရာမှာရောက်နေပါတယ်။ Spain La Liga ဘက်မှာတော့ Barcelona အသင်းက Sevilla ကို4ဂိုး2ဂိုးနဲ့နိုင်ပြီးတော့ Real Madrid ကလည်း Levante ကို2ဂိုး2ဂိုးနဲ့ရှုံးသွားပါတယ်။ Barcelona နဲ့ Sevilla ပွဲမှာ Lionel Messi ညာဘက်လက်မောင်းယိုထိသွားတာကြောင့်၃မက်လောက်နားမှာဖြစ်ပြီးတော့လာမယ့်တနင်္ဂနွေနေ့ကျရင် Real Madrid နဲ့ကစားမယ့် El Clasico ပွဲကိုလည်းလွှဲချော်သွားမှာဖြစ်ပါတယ်ခင်ဗျာအတင်းကတော့သူတို့အတင်းရဲ့ဘောလုံးကွင်းကြီးကိုထတ်တိုးချက်ဖို့လုပ်နေပါတယ်သူတို့ရဲ့နူကန်ဘောလုံးကွင်းကြီးကိုအစ်စ်ပြန်လဲမိုးမှန်ပြီးတိုးချက်တိဆောက်သွားမယ်လို့ဘာစလိုနာအတင်းကအောက်တိုဘာ20ရက်နေ့ကကြေညာပါတယ်ဘာစလိုနာအတင်းရဲ့နူကန်ဘောလုံးကွင်းကြီးဟာဥရောပမှာအကြီးဆုံးကွင်းတွေထဲကတစ်ခုဖြစ်ပြီးတော့အခုလောလောဆယ်မှာတော့ပရိသတ် 6,900 ဆန်လာဖြစ်ပါတယ်ပွဲကြီးစဉ်ကိုအစ်စ်တိုးချက်တိဆောက်လိုက်ခြင်းအပြင်ပရိသတ်စုစုပေါင်း 35,000 အထိဆန်မှာဖြစ်တယ်လို့ဆိုပါတယ်2019မှာစတင်တည်ဆောက်မှာဖြစ်ပြီး3နှစ်ကြာမှာဖြစ်သလိုစုစုပေါင်းကုန်ကျစရိတ်ကလည်းအမေရိကန်ဒေါ်လာ414သန်းကျော်ကုန်ကျမယ်လို့သိရပါတယ်။ဘောလုံးကွင်းစီမံကိန်းနဲ့အတူဘာစလိုနာတင်ရဲ့ဘတ်စကတ်ဘောကွင်းအစ်စ်လည်းပေါင်းလာမှာဖြစ်သလိုကွင်းဘေးပတ်ပတ်လည်မှာလည်းဗန်ညာနေအစ်စ်ပင်နေနဲ့စိမ့်စိမ့်ဆူဆူဖြစ်အောင်လှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးတော့ပြောကြားထားပါတယ်ခင်ဗျာ။ ာယူဆိန်ဘိုလ်ကိုတော့ဩစတြေးလျဘောလုံးကလပ်အသင်းကသွားကြုတ်ချုပ်ဖို့ကမ်းလှမ်းလိုက်ပါပြီ။အိုလံပစ်နဲ့ကမ္ဘာပြေခုံပင်ချန်ပီယံဟောင်းဘိုလ်ဟောင်းဩစတြေးလျနိုင်ငံကဆန်နိုကိုစ်မာရီနာခြေစားဘောလုံးသင်းနဲ့အတူလက်ကျင့်မှုတွေပြုလုပ်နေတာဖြစ်ပြီးတော့အခုလအတွက်မှာကစားခဲ့တဲ့ခြေစမ်းပွဲအတွက်မှာ၂ဂိုးသွင်းယူခဲ့ပါတယ်။Marinas အတွက်ဂိုးသွင်းယူပေးနိုင်တာနဲ့ပတ်သက်ပြီးဘုတ်ပြောတာကတော့
It was brilliant, you know. I mean, it takes all the weight off your shoulders, you know. I mean, that first goal to relax.
ဂိုးသွင်းနိုင်တာကောင်းပါတယ်။ကျွန်တော်ပုံမှာရှိနေနေတဲ့ဖိအားတွေညော့သွားတာပေါ့။ခင်ဗျားသိတယ်မဟုတ်လား။ပထမဂိုးကအရေးကြီးပါတယ်။တဂိုးရတာနဲ့စိတ်ကပေါ့သွားတယ်။အစောပိုင်းတုန်းကတဂိုးလွတ်သွားတော့နင်းနေတော့စိတ်ညစ်သွားတယ်။ဒါပေမဲ့နောက်ပိုင်းပြန်သွင်းနိုင်တော့မှစိတ်သက်သာသွားတယ်။ကျွန်တော်အနေနဲ့ဒီမှာကစားနိုင်နေဆိုတာကိုတသက်ပြနိုင်ဖို့အတွက်လုံနိုင်တဲ့လောက်လုတ်ဖို့ပါပဲကျွန်တော်ဘာလုတ်နိုင်လဲဆိုတော့ကိုသူတို့တွေ့ပြီးပါပြီ
ပိုဟာ2008 2012နဲ့2016အိုလံပစ်ပြိုင်ပွဲတွေမှာမီတာ100မီတာ200နဲ့မီတာ400လက်ဆင့်ခံပြိုင်ပွဲတွေမှာရွှေစိတ်ရှစ်ခုယူပြီးတော့စံချိန်တင်ပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာအင်္ဂါရောနီးပြဗန်ဇော်ဒီကိုယာရုကနေဖယ်ရှားလိုက်ပါပြီ။ဒီမီရှာတင်ဟာလာမယ့်နှစ်2019မှာအာဖရိကဖလားဘောလုံးပွဲကိုခြေစစ်ပွဲအောင်ခဲ့ပြီးမြဲလဲသူ့ကိုနီးပြဖြစ်ကနေဖယ်ရှားလိုက်တာဖြစ်တယ်ဆိုပြီးတော့တူနီးရှားဘောလုံးအဖွဲ့ချုပ်ကကြေညာပါတယ်။ဘာကြောင့်အခုလိုထုတ်ပယ်လိုက်တယ်ဆိုတာကိုတော့သူတို့ဘက်ကထုတ်ပြန်ကြောဆိုပြီးပြောပါတော့ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်ပေးထားတာပါရှင်။တော်တာရှင်တို့အခုနားဆင်နေကြရတာက VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ဒီကနေ့အောက်တိုဘာလ24ရက်ဗုဒ္ဓဟူးနေ့ဒေသစံတော်ချိန်3နာရီမှာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်ဟာလူညုံရေးကောင်စီမှမြန်မာနိုင်ငံကလူခွင့်ရေးချင်းနေတွေနဲ့ပတ်သက်ပြီးသူတို့အဖွဲ့ပြုစုထားတဲ့အချက်လက်တွေကိုတင်ပြဖို့ရှိပါတယ်။မြမရေးဆွေးနွေးပွဲမတိုင်ခင်ဒေတာစံတော်ချိန်နေ့လယ်7နာရီမှာမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ရန်ဟီးလီနဲ့အချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်တို့ရဲ့ပူရဲသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်ဖို့ရှိပါတယ်။အခုလိုဒီသတင်းစာရှင်းလင်းပွဲနဲ့မြမရေးဆွေးနွေးပွဲတွေကိုကျင်းပပြုလုပ်တဲ့တစ်ချိန်တည်းမှာ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။စောင့်မျှော်ကြည့်ရှုကြပါအောင်ရှင်။ခုတော့ဂျန်နေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်တို့ထံတီးခြားစီလိမ့်မှုပြီးပောက်ခွဲပစ္စည်းတွေပါဝင်နေတယ်လို့တန်မြတ်ရှိတဲ့အထုံးနှစ်ထုပ်ကိုကြားပြစစ်ဆေးတွေ့ရှိခဲ့ကြောင်း Secret Service အထူးထောက်လှမ်းရေးအဖွဲ့ကပြောဆိုလိုက်ပါတယ်။နိုင်ပိုင်းကြာဒီနေ့မှာပဲနယူးယောက်မြို့က CNN သတင်းဌာနရင်းချုပ်ရှိရာ Times Warner Center အဆောက်အဦရဲ့စာရိုက်မှာလည်းမတင်ကားစရာပစ္စည်းတစ်ခုကိုတွေ့ရတဲ့အတွက်အရေးပေါ်တင်းရှောင်ခဲ့ကြရတာပါ။2016သမ္မတရွေးကောက်ပွဲမှာသမ္မတလောင်းဖြစ်ရှင်ပြန်ခဲ့သူ Donald Trump ကိုအရင်နှင်းခဲ့တဲ့ Democratic Party သမ္မတလောင်း Clinton ထံပြပို့တဲ့ထုတ်ကိုတော့ခင်မုန်းဖြစ်သူသမ္မတဟောင်းဘီကလင်တန်နဲ့အတူနေထိုင်ရာနယူးယောက်မြို့နေနီးစာရိုက်မှာစာရီကိုစစ်ဆင်းနေစဉ်တွေ့ရှိခဲ့တာလို့လည်း Secret Service ကပြောဆိုခဲ့ပါတယ်။သမ္မတဟောင်းအိုဘားမားကိုလိပ်စာတက်ထားတဲ့ထုတ်ကူတော့ဝါရှင်တန်မှာစစ်ဆေးတွေ့ရှိခဲ့တာပါ။သမ္မတဟောင်းအိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်တို့ထံတို့လိုထင်ရှားတဲ့ပုံစံတွေကိုအကြမ်းဖက်ဖို့ဂျိုးပန်းနဲ့လောက်ရက်ကိုရှုတ်ချတဲ့အကြောင်းလဲအင်ဗျူရောပြောခဲ့ရသူဆာရာဆန်ဒါစ်ကဒီနေ့ပဲပြောဆိုရှုတ်ချခဲ့ပါတယ်။Solidarity စာဆရာချမဲခါရှောက်ကီတက်ခံရမှုဟာ Solidarity နိုင်ငံကကောက်ချစ်တဲ့ထောင်လိုင်းရေးတွေရဲ့လက်ချက်ဖြစ်တဲ့အကြောင်းအရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ရဲ့ပြောကြားချက်ကိုယုံကြည်လိုတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒါမှမဟုတ်တူရကီနိုင်ငံအစ္စတန်ဘူမြို့ကကောက်စစ်ဝင်ရုံးမှာအသက်ခံခဲ့ရတဲ့အမှုတွေအရှင်မင်းသားမှာတာဝန်ရှိတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အရှင်မင်းသားအနေနဲ့အရာရာကိုစီမံခန့်ခွဲနေသူတူဖြစ်တဲ့အတွက်ဒီကိစ္စမှာလည်းသူ့မှာတာဝန်ရှိတဲ့အကြောင်း Wall Street Channel ကိုသမ္မတထရန့်ကပြောဆိုခဲ့ပါတယ်။ Sorry အရှင်မင်းသားကိုဝေဖန်တဲ့ဆောင်းပါးတွေ Washington Post သတင်းစာမှာရေးသားခဲ့တဲ့ခါရှောက်ကီတည်ဆုံးမှုကိုဖုံးကွယ်ခဲ့တဲ့လို့ရအဆိုအဆုံးလို့ရတဲ့ခုဖြစ်နေလဲသမ္မတထရန့်ကဝေဖန်ထားပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.